ဒီနေ့1380ပြည့်နှစ်ဇော်တင်လာပြည့်ကျော်14ရက်နေ့ခရစ်တဂရ2008ခုနှစ်စက်တင်ဘာလ28ရက်နေ့စနေနေ့မှာအတနင်္ဂနွေနေ့မှာရန်ကုန်တပ်ဗဟန်းမြို့နယ်မကုတ်ဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှာကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဆက်ရက်တရားစခန်းပွဲမှာခဏိကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမိမနာကြကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့။ဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတ္တဗုဒ္ဓဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတ္တဗုဒ္ဓဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တသတ္တဝါတွေလည်းပတ်နေရတဲ့သံဃာကြီးကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကဝတ်လို့တင်စားပြီးတော့ပြောခဲ့ပါတယ်ဝတ်ဆိုတာဟာပါဠိလိုတော့ဝတ္တတရာကလာပါတယ်မြန်မာလိုပြန်လိုက်မယ်ဆိုရင်တော့လည်းပတ်တဲ့သဘောကိုပြောတာပါလည်းပတ်တဲ့သဘောသည်ဘိုးရဲ့သဘောလက်ပတ်နေတဲ့တရားသည်ဘိုးရဲ့တရားသံဃာကြီးသည်အမျက်မပြတ်လက်ပတ်နေတာဖြစ်တဲ့အတွက်ဟောဒီသံဃာကြီးကိုမြတ်စွာဘုရားကဘိုးတရားကြီးလို့ဒီလိုတင်စားပြီးတော့ပြောခဲ့တယ်သံဃာကိုလက်ပတ်ကြောင်းဖြစ်တဲ့သံဃာတွင်ကိုပြန်ပြီးတော့လေစီတတ်တဲ့ကုသိုလ်ကောင်းမှုများပြုမယ်ဆိုလို့ရှိရင်ဝတ်ကုန်မှီပြီးတော့ပြုတဲ့ကုသိုလ်မဟုတ်လို့ပါဠိလိုတော့ဝတ္တနိတိတကုသိုလ်လို့ဒီလိုခေါ်တယ်အကယ်၍မိမိတို့ပြုလုပ်တဲ့ကုသိုလ်ကဟိုထဲကိုပြန်ပြီးတော့ဥမတည်ဘူးသံဃာကြီးထဲမှာပြန်ပြီးတော့မလဲတော့ဘူးသန္တရာမထွက်မြောက်ပြီးတော့သန္တရာရဲ့လွတ်ရာဖြစ်တဲ့ဩနာသေးရဲ့လွတ်ရာဖြစ်တဲ့နိဗ္ဗာန်ကိုဥဒေနေတဲ့ကုသိုလ်ဖြစ်မယ်ဆိုရင်တော့ဝေယောတာနေတိတာကုသိုလ်လို့ဒီလိုသတ်မှတ်ပါတယ်ဒါကြောင့်မလို့ကုသိုလ်ပြုတဲ့နေရာမှာကုသိုလ်ဆိုတာကနှစ်မျိုးရှိတယ်လို့မှတ်လိုက်ပါနံပါတ်1ကဝေယောတာနေတိတာကုသိုလ်နံပါတ်2ကဝေယောတာနေတိတကုသိုလ်ကုသိုလ်ဘယ်နှမျိုးလဲကုသိုလ်နှမျိုးအဲဒီကုသိုလ်နှမျိုးရဲ့သဘောလေးတွေကိုနားလည်ဖို့အမတန်ရေးကြည့်ပါမယ်ဘာဖြစ်လို့လဲလို့ဆိုတော့ဒီသဘောလေးတွေကိုနားမလည်ဘူးဆိုလို့ရှိရင်ကိုပြုတ်နေတာကဝေယောတာနေတိတကုသိုလ်ကိုထင်တာကဝေယောတာနေတိတလို့ထင်တယ်အဲဒါလို့ဆိုရင်ခေါရာကတခြားရှရာကတခြားဒီလိုဖြစ်ရွယ်ချက်တွေမအောင်မြင်ဘူးပေါ့အချိန်ကုန်လူပန်းဖြစ်တာပေါ့နော်အချိန်ကုန်လူပန်းတာတဲ့ပတ်စကုန်လူပန်းတာကပိုဆိုးတာပေါ့ဘောင်းကြီးတို့ယောဂီတွေစဉ်းစားကြည့်ပေါ့နော်အချိန်ကုန်လူပန်းနေဆိုတာလည်းပတ်စကုန်လူပန်းတာကပိုဆိုးတာပေါ့အဲ့ဒီတော့ကုန်လဲကုန်ရသေးရဲ့ရွယ်ချက်လဲအထမမြောက်ဘူးဆိုရင်ကိုယ်အတွက်ကအမြတ်မဖြစ်တော့ဘူးအရှုံးမရှိမှာပဲဟုတ်ရဲ့လားမှန်ပါပါဘုရားအဲဒီတော့အမြတ်ထွက်မဲ့ကုသိုလ်မျိုးဖြစ်အောင်ကိုကကြိုးစားဖို့လိုပါတယ်အမြတ်ထွက်မဲ့ကုသိုလ်မျိုးဖြစ်အောင်ရည်ရွယ်ချက်တွေကိုက်အောင်ပြုဖို့လိုပါတယ်အမြတ်ထွက်တဲ့ကုသိုလ်ကဘယ်လိုကုသိုလ်မျိုးလဲဆိုရင်ဝေဝတ္တနေတိတကုသိုလ်ဘုမဆန်တဲ့သန္တရာရဲ့အပြင်ဘက်သို့ထွက်စေတတ်တဲ့ကုသိုလ်။ဘ ဟိုမှာဆန်တဲ့သန္တရာရဲ့အပြင်ဘက်သို့ထွက်ကြောင်းဖြစ်တဲ့ကုသိုလ်တဟဝိဝတ္တနိတိတကုသိုလ်ပဲလူတိုင်းလူတိုင်းဝိဝတ္တနိတိတကုသိုလ်ဖြစ်အောင်ပြုလုပ်ကြတယ်ဝိဝတ္တနိတိတကုသိုလ်ဖြစ်ချင်ကြတယ်ဖြစ်အောင်လည်းကြိုးစားနေကြတယ်ဝိဝတ္တနိတိတကုသိုလ်ဖြစ်ဖို့ဟာဟာလည်းပဲဗုဒ္ဓဘာသာရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်အဲကြောင့်ဗုဒ္ဓဘာသာတိုင်းဗုဒ္ဓဘာသာတိုင်းဟာကုသိုလ်တရားပြုရင်ဘာကုသိုလ်ပဲဖြစ်ဖြစ်ဒါနကုသိုလ်ဖြစ်ဖြစ်သီလကုသိုလ်ဖြစ်ဖြစ်သမထကုသိုလ်ဖြစ်ဖြစ်ဝိဝတ္တနေတိတကုသိုလ်ဖြစ်အောင်ကြိုးစားဖို့လိုပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးဘုရားလောင်းဘဝသေတ္တမင်းသားဘဝတောထွက်လာခဲ့တယ်ဘာရည်ရဲနဲ့တောထွက်လာခဲ့တယ်လဲဟောဒီဘဝမှာထွက်မြောက်ခြင်းတို့ထွက်မြောက်ခြင်းနဲ့လမ်းရခြင်းလို့ဟောဒီဝကြီးတဲ့ကနေပြီးတော့ထွက်မြောက်ပြီးတော့နိဗ္ဗာန်ဆိုတဲ့ချမ်းသာဒုက္ခရကြင်လို့တောထွက်လာခဲ့တာလောကစည်းစိမ်လောကချမ်းသာရကြင်ပါလေဆိုရင်အဲ့ဒီအချိန်ကသူမတူအောင်ချမ်းသာဒုက္ခနဲ့ပြည့်ဝနေတဲ့ပုဂ္ဂိုလ်ပဲသူရခမည်းတော်ဖြစ်တဲ့သောတော်ရဏမင်းကြီးကအစစရရအလိုလိုက်ပြီးတော့လောကစည်းစိမ်တွေပြည့်ဝပေးထားတာနော်မှန်ပါပါဒီခေတ်တော့မသေးပါဘူးဒီခေတ်တော့ကသူ့လောက်ချမ်းသာဒုက္ခပြည့်ဝတဲ့ပုဂ္ဂိုလ်မရှိဘူးလို့ထင်တယ်အဲ့ဒါတော့ကိုပဲပြည့်စုံအောင်ဖန်တီးပေးထားတာလောကစည်းစိမ်နဲ့ပတ်သက်လို့လောကချမ်းသာနဲ့ပတ်သက်လို့ဘာမှလိုလေတွေမရှိဘူးဒါပေမဲ့အဲ့ဒီစည်းစိမ်သူမခံစားခြင်းဘူးဘာဖြစ်လို့တော့ဒီစည်းစိမ်ဒီဘုံမှာဆန်တဲ့သန္တရာမထွက်စေတတ်တဲ့စည်းစိမ်ဟုတ်ရလားဟုတ်ပါဘူးအဲ့ဒီစည်းစိမ်တွေဖက်တွေ့ထားမယ်ဆိုရင်ဟိုအတွင်းမှာပဲပြန်လဲသဆင်းပြီးတော့ကျင်လဲရမှာဒါကိုသူသဘောပေါက်တယ်အဲ့ဒါလိုသဘောပေါက်တဲ့အတွက်ဘုမထွက်ချင်းတယ်ဟောဒီဝကြီးတဲ့ကနေသူထွက်ချင်းတယ်ဘုနာသိနဲ့လည်းပတ်နေတယ်ဘုမထွက်ချင်းတယ်အဖြစ်ပြက်နဲ့လည်းပတ်နေတယ်ဘုမထွက်ချင်းတယ်ပရိသန်နေမသည်သုတိယတိလည်းပတ်နေတယ်ဝကြီးမှသူထွက်ချင်းတယ်အဲဒီလိုထွက်ချင်းလို့နီလန်ကလေးတွေလာရှာတယ်တော်ထက်တယ်တရားကျင့်တယ်မိဝဲသိမိဝဲထိုက်တဲ့ဆရာကောင်းသမားကောင်းတွေမိဝဲတယ်အဲ့ဒီဆရာကောင်းသမားကောင်းတွေကလည်းပဲအာလာရကာလာမတို့ဥဒကရမပௌဒ္ဓတို့တကယ်သတော်စင်ကြီးတွေပါပဲသူတို့လည်းပဲနော်တကယ်သတော်စင်ကြီးတွေပါပဲအကျင့်ကောင်းတွေရှိနေတဲ့ပုဂ္ဂိုလ်တွေပါပဲဒါပေမဲ့ချွင်းညက်တစ်ခုကအဲ့ဒီပုဂ္ဂိုလ်တွေရဲ့တန်တမ်းမှာဘုံမှာထွံ့မြောက်ကြောင်းဖြစ်တဲ့အကျင့်မရှိဘူးဘာဖြစ်လို့မရှိတယ်လဲမသိလို့မရှိတာတကယ်လို့သာသိရင်သူတို့လည်းဖြစ်အောင်ကျင့်ကြမှာပေါ့နော်အော်ဟောဒီအကျင့်ဒီဟောမထွမြောက်စေတတ်တဲ့အကျင့်ပါပဲလို့ဒီလိုသာသူတို့သိမယ်ဆိုရင်သူတို့မကျင့်မဲ့ပဲနေမလဲအစကတည်းကကျင့်ကျင်လို့တောထွက်လာကြတာကိုနော်ဘုရားဂေါရမရဲ့အလောင်းတော်ဒိဋ္ဌတမင်းသားလည်းသူလည်းတောထွက်လာတာပဲရွေချက်တွေတူတယ်အဲ့လိုတူတဲ့အတွက်သူတို့လည်းပဲသူလည်းပဲဟောမထွမြောက်ခြင်းနဲ့သူ့ရင်ရောက်နေတဲ့ပုံကိုယ်တွေကိုသွားပြီးတော့ဆရာတင်လိုက်တယ်ဟောမထွမြောက်ကြောင်းဖြစ်တဲ့အကျင့်တွေသင်ပေးပါသင်ပေးပါသလားသူတို့စိတ်ထဲမှာဝမထွံ့မြောက်လိမ့်မယ်လို့ထင်တဲ့အကျင့်တွေသင်မပေးဘူးလားသင်ပေးလားသင်ပေးပါဗျာသင်ပေးပြီသင်ပေးညာတော့လည်းပဲတကယ်တော့သုံးသပ်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီအကျင့်တွေဒီဝမထွံ့မြောက်ကြောင်းအကျင့်တကယ်ဟုတ်ရလားဟုတ်ပါဗျာတကယ်မဟုတ်ဘူးဖြစ်နေတယ်အဲ့ဒါကိုသေရတ္တဂေါရမသေရတ္တမင်းသားဘဝကရောက်လာတဲ့ခရီးလောင်းသဘောပေါက်တယ်ဟောဒီအကျင့်တွေကဇာန်အကျင့်တွေဒီအကျင့်တွေကဘလုံးနည်းနဲ့မှဝမထွံ့မြောက်တဲ့လမ်းစဉ်ရမှာမဟုတ်ဘူးနော်ဝမထွံ့မြောက်တဲ့လမ်းစဉ်ရမှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီအကျင့်တွေကိုလုံးဝလက်မကြည့်တော့ဘဲနဲ့သူနည်းသူဟန်နဲ့တခြားနေရာမှာသွားပြီးတော့ကျင့်ခဲ့ပါတယ်အဲ့ဒီလိုကျင့်ခဲ့လို့လည်းပဲဝမဆန်တဲ့သန္တရာရဲ့အပြင်ဘက်သို့ထွံ့မြောက်စေတတ်တဲ့လမ်းစဉ်တွေမရဘူးလားရအရသွားတာပဲနော်ဂေါရမဗုဒ္ဓဂေါရမဗုဒ္ဓတို့မြည်ဒီမှာဘုရားတို့မြည်တယ်မှာမိမိရဲ့နိဗ္ဗာန်ရောက်ကြောင်းတရားသစ္စာတရားသစ္စာအတိဆိုတာဆရာမရှိဘဲနဲ့ကိုယ်တိုင်သိနိုင်တဲ့စွာရည်ရှိတဲ့ဓမ္မတာဟုတ်ရဲ့လားမှန်ပါပါဘုရားအခြားပုဂ္ဂိုလ်တွေကဆရာမပါဘဲနဲ့ကိုယ်တိုင်သိနိုင်တဲ့စွာရည်ရှိရဲ့လားမရှိပါဘူးဘုရားမရှိဘူးဒါပေမဲ့တပ္ပိညုဘုရားတို့မြည်တယ်မှာသစ္စာ၄ပါးတပ္ပိညုဘုရားတို့ပစ္စေကဘုရားတို့ဘုရားတို့မြည်တယ်မှာသစ္စာ၄ပါးတရားကိုဆရာမရှိဘဲနဲ့ကိုယ်တိုင်သိနိုင်တဲ့စွာရည်မရှိဘူးလားရှိလားဒါတဘာဝကဖန်တီးပေးထားတဲ့စွန့်ရည်နော်အဲ့ဒီစွန့်ရည်တွေရှိတဲ့အတွက်ဝမထွက်စေတတ်တဲ့အကျင့်တွေသူရသွားတယ်ဟုတ်ရလားမှန်ပါဗျာရသွားတဲ့အဲ့ဒီအကျင့်တွေကဘာအကျင့်လဲလို့မင်းရဲ့မက်ကင်အကျင့်ဘာအကျင့်ပါလဲမက်ကင်အကျင့်သူရသွားပြီနော်မက်ကင်အကျင့်ရသွားပြီ အဲ့ဒီမဲခင်အကျင့်နဲ့တွေ့တော့မှပဲလမ်းမှကမ်းမှရပြီးတော့အကျင့်မှန်နေရပြီးတော့နိဗ္ဗာန်ကိုတကယ်ရောက်သွားတာမဟုတ်လားအဲ့ဒီတော့မြတ်စွာဘုရားဖျားဖြစ်တယ်ဆိုတာကဝိမဆန်တဲ့သန္ဒရာမထွမြောက်စေတတ်တဲ့အကျင့်တွေပိုင်ပိုင်နဲ့နဲ့ရသွားပြီလို့ဒီလိုပြောလိုက်တာနော်ဝိပဿနာအကျင့်တွေမကားတော့ဘူးလောကုတ္တရာမဲ့အထိမရဘူးလားရသွားလားရသွားပြီလောကုတ္တရာမဲ့အထိရသွားပြီမဲ့တော်မှာတမဲတဲ့မဟုတ်ပါဘူးလိမ့်မဲ့လုံးရသွားပြီလိမ့်မဲ့လုံးရသွားပြီဖြစ်တဲ့အတွက်ဟောဒီလိုဟောဆိုတဲ့သန္ဒရာကြီးတဲ့မှာဘယ်နည်းနဲ့မှနေစရာအကြောင်းမရှိတော့ဘူးဟောဆိုတဲ့သန္ဒရာကြီးတဲ့မှာလုံးဝအပိပတ်လွတ်ထွက်နိုင်တဲ့စွမ်းရည်တွေရှိသွားပြီအဲ့ဒါကိုဗုဒ္ဓလို့ဒီလိုခေါ်တာဗုဒ္ဓရဲ့အရင်ချင်းဟုတ်ရလားအဲ့ဒီလိုဗုဒ္ဓဖြစ်ပြီးသွားတဲ့အခါကျတော့ဗုဒ္ဓကအာငါတော့ငါရဲ့သန္ဒမှာဟိုထဲမှာနှိမ့်မြုပ်စေတတ်တဲ့ဟိုတွင်းကိုသက်စင်းစေတတ်တဲ့ကိလေသာတွေမရှိတော့ဘူးအဲ့ဒီဟိုတဲကိုသက်စင်းစေတတ်တဲ့ကိလေသာတွေကိုငါပယ်နိုင်ပြီအဲ့ဒီအကျင့်တွေငါပယ်နိုင်ပြီအဲ့ဒီအကျင့်တွေကိုငါလုံးဝပယ်သတ်နိုင်ပြီပယ်သတ်နိုင်တဲ့နိလကောင်ကလေးတွေငါရပြီဟုတ်ပြီငါရယုံနဲ့မပြီးသေးဘူးတတ္တဝါတွေရအောင်လည်းငါလုံးရအောင်မယ်နော်ပရမတော်ဂရမဗုဒ္ဓသည်မိမိရရှိထားတဲ့တရားတွေကိုတတ္တဝါတွေကိုမဟောတော့ပါဘူးလို့ဒီလိုသူကစေကုလိုက်တာပေါ့လေစေကုလိုက်တယ်ဆိုတာကအထက်ကရာစေအစရာတွေရဲ့အပြောအယစေကုခြင်းလို့စေကုတာမဟုတ်ပါဘူးတဲ့အဲဒီလိုစေကုလိုက်ရင်တောင်းမှန်မဲ့ပုဂ္ဂိုလ်ပေါ်လာမယ်တောင်းမှန်တဲ့ပုဂ္ဂိုလ်ပေါ်မှတရားကိုဟောမယ်ဆိုရင်ဒီတရားသည်ပို့ပြီးတော့လေးနက်တဲ့အတ္တရာရှိတယ်နော်လေးနက်တဲ့အတ္တရာရှိတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့တောင်းမှလည်းမရှိဘဲနဲ့ဒီတရားကိုကိုနည်းကိုဟန်နဲ့ကိုသဘောနဲ့ကိုဟောမယ်ဆိုရင်ဒီတရားကလေးနဲ့တဲ့သန္တာမရှိဘူးလေးနဲ့တဲ့သန္တာမရှိဘူးဆိုရင်တရားကျင့်တဲ့ပုဂ္ဂိုလ်တွေကလေးလေးဆဆကျင့်ခြင်းမှကျင့်မယ်ဆိုတဲ့အဲ့ဒီရည်ရွယ်ချက်မျိုးနဲ့တောင်းမှသောပုဂ္ဂိုလ်ကိုငန်းလင်ဆောင်စားသောအဖြစ်ဒီစိတ်ကိုယ်လေးပေါ်တယ်လို့ဒီလိုမှတ်လိုက်ပါတော့အဲ့ဒီတော့ဩဒီတရားကသိပ်ပြီးတော့နည်းနည်းတာကိုသိပ်ပြီးတော့ခက်ခဲတာကိုဒီတရားကဘယ်လို့မှမဟောပါဘူးလေမဟောတော့ဘူးအဲ့ဒီလိုစိတ်ကိုလိုက်တဲ့အခါမှာသဟံပတိဂျမကြီးကသူ့ရဲ့စိတ်နဲ့အလုံးလို့သိသွားတယ်။အဲ့ဒီလိုသိတဲ့အခါကျတော့သဟံပတိဂျမကြီးကရောက်လာတယ်ရှင်ဘုရားတဲ့။အရှင်ဘုရားလို့သဗ္ဗညုဘုဒ္ဓတပါးအဖြစ်နဲ့လောကကြီးမှာပွင့်ပထုံးတော်မူလာတဲ့အချိန်မှာအရှင်ဘုရားသိတဲ့တရားတွေကိုလောကကြီးကမဟုတ်ဘူးဆိုရင်လောကကြီးကအင်မတန်နှိမ့်နာသွားမှာပေါ့။နော်။အဲ့ဒါကြောင့်မလို့ရှင်ဘုရားသိတဲ့တရားတွေကိုဟောပါတပည့်တော်တောင်းမှပါတဲ့။မတောင်းမှမလားတောင်းမှလားအေးတောင်းမှလည်းခါကြတော့မှမြတ်စွာဘုရားသခင်ကရမဲကြီးကဟုတ်ပြီဒီလိုဆိုငါဟောမယ်ဆုံးမချက်ချလိုက်တာပေါ့နော်ဒီတော့ဘုန်းကြီးတို့ယောဂီတွေယနေ့မြတ်စွာဘုရားသခင်ကရမဲကြီးရဲ့တရားတွေနာကြားခွင့်ရနိုင်ကြခြင်းသည်တကယ်တမ်းပြောကြဆိုဆိုရင်သဟာပရိပြမကြီးကိုအကျဉ်းချင်းတော့ဥချဖို့ကောင်းတာသူတောင်းပန်ပေးလို့ဟောဒီတရားတွေနာခွင့်ရနေတာဟုတ်ရဲ့လားသူတောင်းမှန်ပြီလို့တောင်းမှန်သူရှိလို့မြတ်စွာဘုရားကတရားဟောတာမဟုတ်လားအဲဒီတော့သူတောင်းမှန်ပြီလို့ဟောဒီတရားတွေနာခွင့်ရနေတာနော်အဲဒါကြောင့်မလို့သဟပတိပြမကြီးကိုအကျဉ်းချင်းဥချဖို့တော့ကောင်းတာပဲဒီတော့မြတ်စွာဘုရားရှင်ကိုရမြကြီးတို့မိဒီမှာတရားကိုဟောတဲ့အခါကျတော့ဟောတာတော့ဟောတာပါပဲဟောတဲ့အခါမှာလည်းပဲတောင်းမှန်သူရှိရမယ်တောင်းမှန်သူရှိရင်ဟောတဲ့ဒါပေမဲ့မြတ်စွာဘုရားနဲ့မြတ်စွာဘုရားနဲ့သူတို့သိတဲ့တရားကိုအကျယ်တဝင်းဟောနေတယ်လို့ဒီလိုတော့မမှတ်နဲ့ဟုတ်လားအဖုရားမရဲ့တို့ရဲ့တရားတော်တွေကိုကျယ်တယ်ဝင်ဟောနေတာပဲလို့ဒီလိုတော့မမှတ်နဲ့မြတ်စွာဘုရားတိုင်းမဟောဘူးအင်မတန်ထူးဆန်းတယ်နော်မြတ်စွာဘုရားတို့မိဒီမှာတရားကိုမဟောဘူးလားဟောလားဟောပါဘူးမြတ်စွာဘုရားတိုင်းတရားကိုဟောတယ်ဒါပေမဲ့မြတ်စွာဘုရားတိုင်းအကျယ်တယ်ဝင်မဟောဘူးတုတ်တာတို့ဂေယတို့နော်စသည်ဖြင့်တုတ်တာတို့ဂေယတို့ဂါရာတို့ဗျာကရဏတို့စသည်ဖြင့်အဲ့ဒီလိုအင်္ဂါ၉ဓာတ်နဲ့ပြည့်စုံဖရာတိုင်းဟောတယ်လို့မထင်နဲ့ဖရာတိုင်းမဟုတ်ဘူးမြတ်စွာဘုရားဂေါရမဗုဒ္ဓအမည်ရှိတဲ့ဘုန်းကြီးတို့ရဲ့မြတ်စွာဘုရားသခင်ကရမကြီးသည်အကျယ်တဝင်းဟောပါတယ်ဒါဖြင့်ဘယ်လိုဖရာမျိုးကမဟောတယ်လဲဆိုရင်ဝိပဿနာမြတ်စွာဘုရားတို့သိခိမြတ်စွာဘုရားတို့လို့အတ္တတအင်မတန်ရှည်တဲ့ဖရာတွေကြတော့တရားတော်ကိုအကျယ်တဝင်းမဟောဘူးဟောရလားဘာဖြစ်လို့တော့သတို့ရဲ့ခေဟာအင်မတန်သက်တမ်းရှည်တယ်အသက်တမ်းရှည်သည့်အာလျောစွာကိလေသာကလည်းနည်းတယ်ကိလေသာနည်းသည့်အာလျောစွာဉာဏ်ကလည်းအားကောင်းတယ်အဲဒီလိုဉာဏ်အားကောင်းတာဖြစ်တဲ့အတွက်အကျဉ်းလေးဟောလိုက်တာနဲ့ကျွတ်တော့ဝင်သွားပြီနော်ဘုန်းကြီးတို့ယောဂီတွေဆိုကိုဘယ်နှစ်ရက်တောင်ဟောရလဲ၁၀ရက်တောင်ဟောရလဲဘယ်နှစ်ရောက်ကျွတ်တော့ဝင်မယ်ဆိုတာမပြောနိုင်ဘူးဟ ုတ်တယ်မလားအကောင်လုံးကြွတန်းမဝင်မှာတော့သိကြတယ်ဒါတော့သိကြတယ်နော်ဘယ်နှယောက်လို့သာမပြောနိုင်တဲ့အကောင်လုံးကြွတန်းမဝင်မှာကတော့သိကြတယ်သိကြတယ်လောကမှာသုံးမျိုးဆိုတာနေရာတိုင်းရှိတာကိုအဲ့ဒီတော့မြတ်စွာဘုရားဝိပတ်တိမြတ်စွာဘုရားတို့သိခိမြတ်စွာဘုရားတို့လက်ထက်မှာဟောလိုက်တာနဲ့ချက်ချင်းသိဟောလိုက်တာနဲ့ချက်ချင်းသိနော်အကြံတော်ဝင်တော့ဟောစရာမလိုဘူး။ဘုန်းကြီးတို့အခုဟောနေတယ်တော့ပြန်မခံပြီးတော့လည်းဟောစရာမလိုဘူး။ဘုန်းကြီးတို့ဆရာသာထားပါလေ။မြတ်စွာဘုရားသခင်ကရမေကြီးဘယ်နှစ်တရားဟောခဲ့လဲ ?45 နှစ်မနာမနေဟောခဲ့တာမလား?မှန်ပါဗျာ။ဒါတော့မနာမနေဟောခဲ့တာတော့မှသူတရားနာတဲ့ပုဂ္ဂိုလ်တိုင်းကျွတ်တန်းဝင်ခွင့်ရသွားရဲ့လား?မရပါဘူး။မရဘူး။သူကျွတ်တန်းဝင်ခွင့်ရမသွားဘူးနော်။ဒါတော့ဟောခဲ့တာတော့မှသူမှဒါတော့ဟောခဲ့ရုံနဲ့မကဘူး။အနိကမှနေပြီးတော့အနိကမနေတဲ့တပည့်ရင်းနေတဲ့ကတော့မှဒေဝရတ္တပုဂ္ဂိုလ်မျိုးဝေစီတော်ရောက်သွားသေးတာပဲဟုတ်ရလားတရားမရရုံနဲ့မကဘူးဘယ်တော့ရောက်သွားတော့အဲဒီတော့သူတရားကိုနာလို့တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မနာလို့တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ချောင်းချောင်းကတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဟုတ်လားချောင်းချောင်းကတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဆန့်ကျင်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မြတ်စွာဘုရားတခင်ကရမရကြီးလိုပုဂ္ဂိုလ်မျိုးတော်မှဒီလိုပုဂ္ဂိုလ်မျိုးတွေနဲ့ရင်ဆိုင်ရသေးရင်ဘုန်းကြီးတို့လိုဓမ္မဂရိကတွေရေးဆိုင်ရတာဗာဆန်းလို့တော့မဆန်းပါဘူးဟုတ်တယ်မလားဒါပေမဲ့ကြွတန်းဝင်သင်ဝင်ထားတဲ့ပုံကိုယ်တွေတော့ဒီထဲမှာမပါနိုင်ဘူးလားပါနိုင်လားအဲ့ဒီပုံကိုယ်တွေအတွက်ငဲ့ပြီးတော့ဟောနေတယ်လို့ဒီလိုမှတ်လိုက်ပါမြတ်စွာဘုရားကလည်းဒီရွယ်ချင်းနဲ့ပဲဟောတာပဲမဝင်သင်ဝင်ထားတဲ့ပုံကိုယ်တွေကတော့နေရေးစီတော့ဟောရလားနေရေးစီတော့ကျန်စေသားမင်းကနေပြီးတော့ဆောလုံးမင်းကိုငရမန်ကလက်ထက်မှာခွေးတွေဝဲတဲ့တေရစ်တော့ဆိုပြီးထားတယ်လို့ပဲဘုန်းကြီးတို့ကလည်းအဲ့လိုပဲထားရမှာပဲဟုတ်တယ်မဟုတ်လားစကားတော့ရှင်းသေးသွားရင်တော့သိခတ်ပေါ့နော်အဲ့ဒီတော့မြတ်စွာဘုရားသခင်ကရမေကြီးဒီဒေဝတာကိုကဲတင်နိုင်ရလားအဝိဇ္ဇရောက်ရောမကလို့ဘယ်ပဲရောက်ရောမြတ်စွာဘုရားမကဲတင်နိုင်ဘူးဒီလိုမဟုတ်လားသူပါသူဝိဇ္ဇရောက်ရောမရောက်ရင်လည်းမြတ်စွာဘုရားကြည့်လို့မရဘူးသူစကားနားထောင်တဲ့ပုဂ္ဂိုလ်တွေပဲဒီကထားပြီးတော့ဟောရတာပဲဒါပြောကျင်တာပါနော်အခုနောက်တော့ဝိပဿနာမြတ်စွာဘုရားတို့သိခိမြတ်စွာဘုရားတို့ကြတော့အမတ္တတတ္တရှိတယ်အမတ္တဉာဏ်ဉာဏ်ပွင့်တယ်အဲ့ဒါလို့ဖြင်းပြောကြတော့ပြောလိုက်တာနဲ့အကုန်ကျွတ်တန်းဝင်ဟောရလားမညာဖွညာနေရအကျယ်ကိုဟောစရာကိုမလိုတော့ဘူးတဲ့ဘလောက်တောင်ကောင်းလိုက်တယ်အဲ့ဒီဖြင်းပြောများဓမ္မဂရိကလောက်အောင်သိတ်ကိုဆင်ပြေတာပေါ့သိတ်သက်တာတာပေါ့နော်အကျယ်တွေဟောစရာမလိုဘူးအကျဉ်းတွေဟောလိုက်တာနဲ့အကုန်လုံးကြွတန်းဝင်သွားပြီအသက်တန်းကလည်းရှည်တဲ့အခါကျတော့နော်အဲ့ဒီရှည်လျားသလှစွာသောအသက်တန်းအတွင်းမှာကြွတဲ့ကြွရတဲ့ပုံကိုယ်တွေကုန်ပြီတဲ့နော်ကုန်ပြီဆိုတော့ဟောမဲ့တရားတွေကိုလည်းအကျယ်တွေဟောစရာလိုသေးလားမလိုပါဘူးဗျာသာသနာတော်မြတ်ကြီးကလည်းပဲ300 3000တို့4000တို့5000တို့သတ်မှတ်ပေးစရာလိုသေးလားမလိုပါဘူးမလိုတော့ဘူးအဲ့ဒီလိုမလိုတော့တဲ့အတွက်တရားကိုလည်းအကျယ်တွေမဟောဘူးနော်တရားကိုကျေရွယ်မဟောဘူးမဟောသည့်အာလျောသာသာသနာတော်မြတ်ကြီးကိုလည်းပဲအရှိသဖြင့်တည်တံ့ပါစေဆိုတဲ့အဋ္ဌံလည်းမထားဘူးအဲဒီလိုမထားခဲ့တဲ့အတွက်အတ္တတန်ရှည်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးတို့ရဲ့သာသနာသည်မြတ်စွာဘုရားတို့လည်းပြိဋိဘံစံပြီးရောအနည်းငယ်သောနှစ်အတွင်းမှာပဲ꿰ပြောက်သွားပါတယ်တဲ့ဟုတ်ရဲ့လားမှန်ပါဗျာဒါဘုန်းကြီးတို့ယောဂီတွေကြားဖို့ခြင်းမှာကြားဖို့မယ်နော်တန်ခါတော်ရှင်မြတ်တွေကတော့ကြားဖို့ပါတယ်ပါရဇိကံအထက်ကရာမှာပါတယ်။ဟုတ်ရဲ့လား။ပါရဇိကံပါဠိတော့ပါရဇိကံအထက်ကရာမှာပါပါတယ်။အဲ့ဒီတော့အတ္တတန်းရှည်တဲ့မြတ်စွာဘုရားတို့ဆိုလို့ရှိရင်အကျယ်တဝင်းဟောစရာလည်းမလိုသလို။အနှဲငယ်ဟောယုံနဲ့လည်းကြွတန်းနေဝင်နေ။သာသနာကိုလည်းရှည်တဲ့ပြင်ထားစရာမလိုဘူး။အဲ့ဒီလိုမလိုတဲ့အတွက်မြတ်စွာဘုရားတို့လည်းပရိနိဗ္ဗာန်စံပြီးသွားရောအနှဲငယ်အနှဲငယ်အတွင်းမှာပဲသာသနာတော်မြတ်ကြီးကလည်းမပြောက်ဘူးလားပြောက်တော့ကြောက်သွားတယ်အခုဂေါရမဗုဒ္ဓတို့လိုဘုရားရှင်ကရမကြီးတွေကြတော့နော်နေရတဲ့နေ့ကအသက်တန်းအားဖြင့်တရားအဲ့ဒီတရားမှာလည်းမြတ်စွာဘုရားတို့ရဲ့ထုံးစံအားဖြင့်တရားကို၅ဘုံပေါင်းတစ်ဘုံလျှော့ပြီးမှပရိနိဗ္ဗာန်ဆံရတယ်အသက်တန်းပြည့်နေခွင့်မရှိဘူးဒါတို့ရဲ့ဓမ္မတာပေါ့နော်ဘလူကမှတမပေးတာတော့မဟုတ်ဘူးဓမ္မတာကအသက်တန်းပြည့်နေခွင့်မပေးဘူးဘာဖြစ်လို့အသက်တန်းခွင့်နေပြန်နေခွင့်မပေးသလဲဆိုလို့ရှိရင်အသက်တန်းခွင့်အသက်တန်းပြည့်နေလိုက်မယ်ဆိုရင်အသက်တန်းပြည့်နေတဲ့ပုဂ္ဂိုလ်တရားရဲ့ခန္ဓာကိုယ်တည်အင်မတန်ယိုရင်းသွားပြီနော်ကြီးညိုစပွဲလဲကောင်းခြင်းမှာကောင်းတော့မယ်ချုံရင်းသွားပြီယိုရင်းသွားပြီမျက်စိနာလည်းကောင်းအာယုံတွေကအစမပြအာယုံမျက်စိအာယုံနားအာယုံတွေကအစမချို့တဲ့ကူလားချို့တဲ့သွား မြတ်စွာဘုရားသခင်ကရမကြီးဖြစ်ပြီးတော့ဒီလိုချုပ်တဲ့လူအိုကြီးလိုတခါလေမလုံးနဲ့မရှားနဲ့ပုံစံကြီးနဲ့နေလို့ဘယ်တော်ပါမလဲ။ဒါကြောင့်မလို့အသက်တန်းရဲ့၅ဘုံပုံတဘုံကိုလျှော့လျှော့ပြီးတော့၄ဘုံဆိုတော့အသက်သက်တော်80မှာပြိဋိဘံဆံရတဲ့ထောင်းနှဆင်တာရှိပါတယ်တဲ့နော်။မန္တမင်းကတောင်းမှန်လို့ပြိဋိဘံဆံရတာလေဒါလည်းတစ်မျိုးပေါ့နော်။သူတို့ရဲ့ဓမ္မတာသဘောကအသက်တန်း၅ဘုံပုံတဘုံလျှော့ပြီးတော့ပြိဋိဘံဆံပါတယ်။ဒါထောက်တာနော်။အဲ့ဒီတော့45နှစ်ပဲတရားဟောခွင့်ရှိတယ်ဒီ45နှစ်အတွင်းမှာဟောရတာကျွတ်တန်းဝင်တဲ့ပုဂ္ဂိုလ်တွေကုံနိုင်မှာမလားမကုံနိုင်ဘူးနောက်ပြီးတော့လည်းပဲခေတ်ကာလကအသက်တန်းတိုတဲ့ခေတ်ကာလဆိုတော့ကိလေသာတွေကလည်းအမြဲတမ်းထူပြောတဲ့ခေတ်တခါဟောလည်းပဲကျွတ်တန်းမဝင်နိုင်တရားမရနိုင်တခါဟောလည်းတရားမရနိုင်သုံးခါဟောလည်းတရားမရနိုင်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကလည်းအများကြီးဖြစ်နေတော့အတော့ကိုစူးစမ်းပန်းစားဟောရရှာတာဟုတ်ရလားအတော့ကိုကြိုးစားပါးစားဟောရရှာတာအဲ့ဒီလိုဟောတဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ဝိညာဉ်တွေကတော့မြတ်စွာဘုရားလက်ထက်မှာကုန်ပြီလို့ဒီလိုပြောပါတယ်စာထဲမှာဆိုပါတယ်နော်ကြံခဲ့တဲ့ပုဂ္ဂိုလ်တွေကအများကြီးမရှိဘူးလားရှိလားရှိပါဘူးအဲ့ဒီကြံခဲ့တဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားကစောင့်ပြီးတော့ဟောနိုင်တဲ့သက်တမ်းသူမှလုံလုံလောလောရှိရလားရှိပါဘူးအဲ့ဒီလိုမရှိတော့ဒီသာသနာမှမထားခဲ့ရဖို့ဆိုရင်ကျွတ်တန်းဝင်တဲ့ပုံစံတွေဘယ်နည်းနဲ့မှကျွတ်တန်းမဝင်နိုင်တော့ဘူးအခွင့်အရေးတွေဆုံးရှုံးသွားပြီဒါကြောင့်မို့လို့ခေါင်းကြီးတို့ယောဂီတို့လို့ခေါင်းကြီးတို့လို့နောက်ပိုင်းကာလသာသနာတော်ပိုင်းကာလဖြစ်လာတဲ့ပုံစံများအတွက်ကျွတ်တန်းဝင်နိုင်အောင်ဆိုပြီးတော့ဟောဒီသာသနာကိုအရှိသဖြင့်တည်တတ်ပါစေဆိုပြီးတော့အဋ္ဌာထားခဲ့ရတာဟုတ်တယ်မလားနောက်ပိုင်းပုံစံတွေအကျယ်တဝင့်နာကြားရခွင့်ရှိရလေအောင်တရားတွေကိုလည်းပဲအပြည့်စုံမဟောခဲ့ရဘူးလားဟောခဲ့ရလားတရားတွေကိုလည်းပြည့်စုံဟောခဲ့ရတယ်။သာသနာတော်ကိုလည်းအစ်တပြည့်တိကျအောင်အဋ္ဌာထားခဲ့ရတယ်။အဲဒါကြောင့်မို့လို့ခေါင်းကြီးတို့ယောဂီတွေယနေ့ဒီသာသနာတော်ကြီးနဲ့တွဲကွင်ရနေတာလို့ဒီလိုမှတ်လိုက်ပါ။မှန်ပါပါဗျာ။အသက်တန်းရှည်တော်မူသောမြတ်စွာဘုရားတို့လက်ထက်မှာသာဆိုရင်သာသနာနှစ်ပေါင်း2500မပြောနဲ့နော်။2500မပြောနဲ့1000တော့မနေဘူး၊ကွဲပြားသွားတာကြာပြီ။ဟုတ်ရဲ့လား။အဲဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးတို့တရားမဟောဘဲနဲ့လောကမှာတတ္တဝါတွေဟောဒီသံဃာကြီးတဲ့ကနေထွံ့မြောက်နိုင်တဲ့လမ်းစဉ်ရနိုင်ပါမလားမရနိုင်ဘူးမြတ်စွာဘုရားကဟောခဲ့လို့သာဒီလမ်းစဉ်ရတာနော်အဲဒီတော့မြတ်စွာဘုရားသခင်ကရမကြီးကဟောပြီးငါတရားဟောမှဖြစ်မယ်တံပရိပမကြီးကလည်းတောင်းမှမတောင်းမှငင်ကလေးကလည်းဆုံးမချက်ကတော့ခြားပြီးသားအဲဒီတော့တောင်းလဲတောင်းမှလည်းဆုံးမချက်လည်းခြားလိုက်ပြီးဆိုတဲ့အခါကျတော့ဟောပြီးငါတရားဟောမယ်တရားဟောမယ်ဆိုတော့တရားဟောမယ့်ပုဂ္ဂိုလ်ကြီးရှားလိုက်တော့ခုနအာလာရကာလာမတို့ဥဒကရမဘုဒ္ဓတို့သွားတွေ့တာပဲအာသူတို့ဟောမယ်လို့စိတ်ကညှို့လိုက်တာနဲ့တပြိုင်နဲ့စိတ်အလိုကိုသိတဲ့နာသားတယောက်ကလာလျှောက်တယ်သူတို့သိသွားပါပြီအလေးစားရောက်သွားပါပြီကွယ်လွန်သွားပါပြီမရှိတော့ပါဘူးဆိုတော့ဟောဖို့ရခွင့်ရရသေးရလားမရတော့ဘူးအဲဒီလိုဆိုလို့ရှိရင်အခြားအခြားသူတို့မှတပါတရားဟောသိတဲ့အရင်ဆုံးဟောသိတဲ့ကျေးဇူးများတဲ့ပုဂ္ဂိုလ်ဘယ်လိုများရှိတော့စဉ်းစားလိုက်တဲ့အခါကျတော့ငါးဦးသောပိသဝကိယပုဂ္ဂိုလ်တွေတွေ့တယ်သူတို့ပမာနေတော့ဟာပါရဏသီမျိုးအနည်းမှာမိဂရာအောင်တော်မှနေတယ်အဲ့ဒီသွားမယ်သွားပြီးတော့တရားသွားမဟုတ်ဘူးလားဟောအဲ့ဒီသွားတရားဟောတယ်ဘာတရားဟောလဲဆိုဝမဆန်တဲ့သံဃာမှာထွက်မြောက်ကြောင်ဖြစ်တဲ့တရားဟောခဲ့တာပဲဟောရလားဝမဆန်တဲ့သံဃာမှာထွက်မြောက်ကြောင်ဖြစ်တဲ့တရားဟောခဲ့ဘူးလားဟောခဲ့အဲ့ဒီတရားကိုကြည်လိုက်စမ်းလေ့လာကြည်လိုက်စမ်းဒါနကထာပါလားသီလကထာပါလားသမထကထာပါလားသမထအကြောင်းပေါ့နော်သမထကထာတော့မဟုတ်သမထအကြောင်းပါလားပါတရားဟောခဲ့တယ်သစ္စာလေးပါးတရားဟောခဲ့တာမဲခင်တရားဟောခဲ့တာဒီလိုမဟုတ်လားဘောမဆန်တဲ့သမထမှာထွက်စေတတ်တဲ့တရားစစ်စစ်သည်ပါတရားတယ်တော့သစ္စာလေးပါးတရားပါပဲမဲခင်တရားပါပဲဟုတ်ရဲ့လားမဲခင်တရားသစ္စာလေးပါးမှာတပါးဘောမဆန်တဲ့သမထမှာထွက်စေတတ်တဲ့အခြားတရားဆိုတာရှိနိုင်မှာမလားမရှိနိုင်ဘူးနော်ဒါနကုသိုလ်လောင်းနဲ့နိဗ္ဗာန်ရကြမယ်ဆိုရင်သာသနာ့ဘကာလမှာဒါနပြုတဲ့ပုံကိုယ်တွေအများကြီးရှိတာပဲသူတို့တွေနိဗ္ဗာန်ရောက်ရလားမရောက်ပါဘူးသာသနာ့ဘကာလမှာသီလစောင့်တည်တဲ့ပုံကိုယ်တွေအများကြီးရှိတာပဲသူတို့တွေနိဗ္ဗာန်ရောက်ရလားမရောက်ပါဘူးမရောက်ဘူးဒါကကသစ္စာတရားမပါဘဲနဲ့နိဗ္ဗာန်မရောက်ဘူးဆိုတဲ့သာရကသိချင်ရှားနေတာဟုတ်ရလားမှန်ပါဘူးအဲ့ဒီတော့ဒါနကထာတို့သီလကထာတို့ဆိုတာဟာတကယ်တမ်းပြောကြဆိုဆိုရင်မြတ်စွာဘုရားပွဲမှာနာကြားခွင့်ရတဲ့တရားလားမြတ်စွာဘုရားမပွဲခင်ကတည်းကလည်းနာကြားခွင့်မရဘူးလားရပါဘူးရနေကြတာပဲเนาะမြတ်စွာဘုရားမပွဲတဲ့သံဃာဘကာလမှာလည်းပဲ ်အလှူတွေကျိုးရှိတယ်အလှူရဲ့ကျိုးတွေကောင်းတယ်ဟောတဲ့ပုံကိုယ်တွေမရှိဘူးလားရှိတယ
်
နားရတဲ့ပုံကိုယ်တွေလည်းမရှိဘူးလားရှိတယ်သီလနဲ့ပတ်သက်လို့လည်းရှိတာပဲတမာရီနဲ့ပတ်သက်လို့လည
်း
ရှိတာပဲမြတ်စွာဘုရားဟောမှသိခွင့်ရတဲ့တရားမဟုတ်ဘူးမြတ်စွာဘုရားမဟောလည်းပဲအဲ့ဒီတရားတွေသိခွင့်ရနေကြတာပဲဟုတ်ရဲ့လားအဲ့ဒါကြောင့်အဲ့ဒီတရားတွေသည်မြတ်စွာဘုရားကိုယ်တိုင်နှုတ်ကနေထုတ်ပေါ်ပြီးတော့ဟောတာရှိပေမဲ့လို့လည်းပဲမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရဲ့လား မဟုတ်ဘူးနော်ဒါနကထာသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရဲ့လားသီလကထာသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရဲ့လားသက္ကကထာသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရဲ့လားသမารီတရားကောမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရလားမဟုတ်ဘူးဘယ်တရားကမှမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားတော့အသစ္စာတရားမဂ်ကင်တရားကမှမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဘာထောက်ထားနဲ့ပြောသလဲဆိုရင်သစ္စာတရားမဂ်ကင်တရားဆိုတဲ့ဟောဒီဓမ္မစက္ကဘုဒ္ဓနာသုတ်တံကိုစာထဲမှာတာမောကံတိကဒေသနာလို့အမှုံးတင်ပြီးတော့နာမည်ပေးထားပါတယ်တာမောကံတိကဒေသနာဟုတ်ရဲ့လားတာမောကံတိကဆိုတာဗာပြောတာလဲတော့ကိုတော်တိုင်ထိုးတဲ့သိပြီးတော့ကိုတော်တိုင်နှုတ်ကနေထုတ်ပေါ်ဟောထားတဲ့တရားဒီလိုဆိုလို့တယ်နော်ကိုတော်တိုင်ထိုးတဲ့သိပြီးတော့ကိုတော်တိုင်နှုတ်တော်ကနေထုတ်ပေါ်ပြီးတော့ဟောထားတဲ့တရားတာမန်ဆိုတာကကိုတိုင်နော်ဩကံတိကဆိုတာကပေါ်ထွက်လာအောင်လုပ်ပေးလိုက်တာဟုတ်ရဲ့လားကိုတိုင်ပေါ်ထွက်လာအောင်လုပ်ပေးလိုက်တဲ့တရားသည်သစ္စာတရားသူမှမဟောရင်ဘလို့မှဟောပေးမလို့မရှိဘူးမြတ်စွာဘုရားမှမဟောရင်ဘလို့မှသိခွင့်မရဘူးမြတ်စွာဘုရားဖော်ထုတ်ပေးလို့သာသိခွင့်ရတဲ့တရားဒါကသမုဂ္ဂန္တိကတရားအဲ့ဒီတရားသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားအစစ်နော်ကျန်တဲ့တရားတွေကမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားအစစ်ဟုတ်ရဲ့လားဘယ်တရားကမှသမုဂ္ဂန္တိကလို့နာမည်တတ်တာမရှိဘူးသစ္စာလေးပါးတရားဓမ္မစက္ကဘုဒ္ဓနာသုတ္တမပါတဲ့သစ္စာလေးပါးတရားမဲခင်တရားအဲ့ဒီတရားတွေကိုပဲသာအဲ့ဒီတရားတွေကိုသာလည်းရင်ဘလို့နာမည်တတ်ပေးတာတော့သာမောကံတိကဒေသနာလို့ဒီလိုနာမည်တပ်ပေးတာဒီလိုမဟုတ်လားအဲ့ဒီတော့ဝမဆန်တဲ့သဗ္ဗရာမထွက်စေတတ်တဲ့တရားစစ်တွေဘာတရားတော့သစ္စာလေးပါးတရားမဂ်ကင်တရားဘာတရားပါလဲအဲ့ဒီတရားကိုဟောတဲ့အခါကျတော့မြတ်စွာဘုရားကခြေခံပြောတယ်ခြေသားတို့တဲ့လောကကြီးမှာတဲ့နော်ကိုထေရမင်းရသဗ္ဗရာကြီးမှာထွက်ချင်ကြလို့ထွက်မြောက်ကြောင်းဖြစ်တဲ့နိဗ္ဗာန်ကိုရချင်ကြလို့လမ်းကြောင်းတွေရှာဖွေနေကြတယ်တဲ့အဲ့ဒီရှာဖွေနေကြတဲ့ပုံကိုယ်တွေကတချို့တချို့ပုံကိုယ်တွေကတဲ့ကာမဒုက္ခလေးကနေယောဂဆိုတဲ့လမ်းကြောင်းကိုတွေးကြတယ်တဲ့အဲ့ဒီလိုကာမဒုက္ခလေးကနေယောဂဆိုတဲ့ငါးပါးယောဂမဂုံတရားကိုစိတ်ကြိုက်ပျော်မှုစိတ်ကြိုက်ခံစားအဲ့ဒီလိုခံစားလို့ရှိရင်လောကချမ်းသာရပြီလို့အဲ့ဒီလိုထင်တဲ့ပုံကိုယ်တွေလည်းရှိကြတယ်တဲ့ဟုတ်ရဲ့လားဒါပေမဲ့ကွာတဲ့အဲ့ဒီလမ်းစဉ်တွေတကယ်စစ်မှန်တဲ့လမ်းစဉ်မဟုတ်ပါဘူးတဲ့ခေနောကမောပုဒ္ဒေတိကောနာရီယောအနတ္တသံဟိတောအိမတယုံညာတဲ့လမ်းစဉ်ပါတဲ့အိမတကျမ်းတဲ့လမ်းစဉ်ပါတဲ့ပုရုဇဉ်ပုဂ္ဂိုလ်များသာကျိုင်းနေတတ်တဲ့လမ်းစဉ်ပါတဲ့အရိယပုဂ္ဂိုလ်တွေကဒီလမ်းစဉ်မကြိုက်ပါဘူးတဲ့နော်အရိယပုဂ္ဂိုလ်တွေမကြိုက်တဲ့လမ်းစဉ်တွေလမ်းကြောင်းလမ်းမှာဟုတ်ပါမလားမဟုတ်ဘူးဒါကြောင့်မလို့ငါးပါးယောဂမဂုံတရားခံစားပြီးတော့ချမ်းသာတို့ကရှားဖွေနေတဲ့လမ်းစဉ်တွေလမ်းမှာဟုတ်ရဲ့လားငါးပါးယောဂမဂုံတရားခံစားလို့ဩတကားတို့ချမ်းသာတို့ကရပြီဆိုတော့အဲ့ဒီလိုအတွေ့အမှန်ကန်တော့တွေ့ဟောရလားမှန်ကန်တော့ရှင်းစဉ်ကဟောရလားဒီတော့နိဗ္ဗာန်ရောက်ကြောင်းတရားရှင်းတယ်နိဗ္ဗာန်ရကျင်ပါတယ်ဆိုရင်တကယ်ချမ်းသာစီချမ်းသာမှရကျင်ပါတယ်ဆိုလို့ရှိရင်ငါးပါးယောဂမဂုံတရားကိုခံစားရမှာလားဆွတ်လို့ရမှာလားခံစားလို့မဖြစ်ဘူးဘယ်လိုမလားပစ္စည်းဆွတ်ရမလို့ဆိုတော့ပြောတာမဟုတ်ဘူးဒီအပေါ်မှာတရားတတ်မဲ့နေတဲ့တဏှာကိုဆွတ်ဟုတ်ရလားသားကိုသမီးကိုဆွံ့ရမယ်လို့ပြောတာမဟုတ်ဘူးသားပေါ်သမီးပေါ်မှာစွဲလန်းနေတဲ့တဏှာကိုဆွံ့နော်ကာမကိုဆွံ့ဘာကိုဆွံ့ရမှာလဲပစ္စည်းဆွံ့ရမှာလားကာမဆွံ့ရမှာလားကာမမဆွံ့နိုင်လို့ကတော့ဘရောမချမ်းသာစိတ်ချမ်းသာမှာမရဘူးတဲ့ဘုန်းတော်ရောက်တယ်သတိထားနော်ပစ္စည်းဆွံ့ရမှာတော့မဟုတ်ဘူးဘာဆွံ့ရမှာလဲအဲ့ဒီကာမလေးနဲ့သိမ့်ပိုက်ထားမယ်ကာမလေးနဲ့ခင်တွယ်ထားမယ်ကာမလေးနဲ့တတ်မဲ့နေမယ်ဆိုလို့ရှိရင်တော့နော်အတ္တတချောင်းလေးပဲသိမ့်ပိုက်သိမ့်ပဲအတ္တတချောင်းလေးပဲခင်တွယ်ခင်တွယ်အတ္တတချောင်းလေးခင်တွယ်တာလဲကာမပဲကာမတဏပဲနော်ငွေပေါင်းသိမ့်ပေါင်းများစွာရှိလို့ခင်တွယ်တာမှကာမတဏမဟုတ်ဘူးဟုတ်ရဲ့လားကိုယ်တဏ္ဍာမှာရှိတဲ့အတ္တတချောင်းလေးကိုခင်တွယ်လဲပဲဒါလဲကာမတဏပဲအတူတူပဲဟုတ်တယ်မဟုတ်လားဘယ်ကာမတဏပဲဖြစ်ဖြစ်မေတ္တာဖို့တ္တနိဝရဏတရားပဲနော်ချမ်းသာတဲ့ချမ်းသာမှရနိုင်မှာမလားအဲ့ဒါကြောင့်ချမ်းသာတဲ့ချမ်းသာမှရကြပါတယ်ဆိုရင် တရားဆုံးရမလားကာမတဏဆုံးရမလားကာမတဏဆုံးကာမတဏမဆုံးမနဲ့ကာမတဏခြေခံပြီးတော့ချမ်းသာရှာလို့ရှိရင်အဲ့ဒီနန်းစဉ်ကိုဘယ်လိုနာမည်ပေးလဲကာမဒုက္ခအတ္တကိလမထနိယောကလမ်းစဉ်နဲ့လည်းပဲချမ်းသာကိုရှာဖွေနေကြတာရှိပါတယ်တဲ့ဟုတ်ရဲ့လားအဲအတ္တကိလမထနိယောကလမ်းစဉ်ဆိုတော့မိမိခန္ဓာကိုယ်ကိုမလိုအပ်ဖဲနဲ့အပြည့်အစုံနှိမ့်ဆက်တဲ့လမ်းစဉ်နော်ဘာလဲလဲမလိုအပ်ဖဲနဲ့အပြည့်အစုံနှိမ့်ဆက်တဲ့လမ်းစဉ်လိုအားတော့ပင်မခံရတာကိစ္စမရှိပါဘူးဟုတ်ရဲ့လားအပြည့်ပြည့်ကလေးတွေမြင်တယ်ပြည့်ပြည့်ကလေးတွေမုန်းတယ်ပြည့်ပြည့်ကိုမိနေပြီမိနေပြီအဲ့ဒီလိုညံတဲ့အရှုကံတရားနဲ့အရှုညံတဲ့မိနေပြီဆိုတဲ့အခါကျတော့ထမင်းမစားဟင်းမစားဘဲနဲ့မိတ်ခင်းတဲ့ကိုကြိုးစားကိစ္စမရှိဘူးဒါလိုအပ်တယ်ဟုတ်ရဲ့လားဒါအမှတ်တလိုအပ်တာကိုဒီအချိန်မှာရှော့ပလိုက်မယ်ဆိုလို့ရှိရင်မညံဖွညံဆိုတဲ့လက်ကြည့်မလွဲဘူးလားလွဲတော့အလွဲမခံနဲ့ဒီအချိန်ကျတော့နော်ဖြစ်ပြက်ကလေးတွေမြင်နေပြီအရှုကံနဲ့အရှုညံတိုက်နေပြီရှူအားတွေကောင်းနေပြီစိတ်တွေသိပ်ပြီးတော့တမာရီတွေသိပ်ရနေပြီစိတ်တွေသိပ်တည်ကြည်နေပြီတန့်ရှင်းနေပြီဆိုတဲ့အခါမျိုးကျတော့ထမင်းစားလာခေါ်တာတော့မလိုက်ပါနဲ့ဟုတ်တယ်မလားနောက်ဆုံးဆရာတော်ဘုရားကြီးပြောသလိုပဲအမေသေးလို့တန်ကျိုးစာရတယ်ဆိုတာတော့လာမပြစေနဲ့ကိုယ့်လောက်ကိုဆက်လို့ဘာဖြစ်လို့တော့ဒီအချိန်နေမျိုးစရာနောက်တစ်ချိန်ပြန်ပေါ်ခြင်းမပေါ်တာအဲ့ဒီတော့ရာတော့ရခိုင်အခွင့်ရဲကလေးတွေကိုလက်လို့ဆောင်းဆောင်ခံလို့ဖြစ်ပါမလားအဲ့ဒီကျတော့ဖိနှိပ်ပြီးတော့တခါရဲနော်အဲ့ဒီကျတော့အတင်းပြီးတော့အာကုန်ထည့်ပြီးတော့သာကျိုးစားလိုက်တော့တစ်ချက်တည်းနဲ့မပြဘူးလားပြတော့လိုချင်တယ်လားမရောက်ဘူးလားရောက်ပါမလားရောက်သွားနိုင်တယ်ဒါမျိုးကြတော့လုံးဟုတ်ရလားကိစ္စမရှိဘူးဒါပေမဲ့ဘာမှမဟုတ်ဖဲနဲ့တော့အကြောင်းမဲ့တက်တဲ့အလဟတာအချင်းဖြုံးပြီးတော့နေတာမျိုးကြတော့ဘာတယ်လဲအတ္တကိလမထညောကလမ်းစဉ်ပဲဟုတ်တယ်မလားဒါကြောင့်အကျိုးမရှိဘဲနဲ့ဒီစကားလေးပြောတယ်နော်အကျိုးမရှိဘဲနဲ့အလဟတာပင်မခန့်တဲ့လမ်းစဉ်ဒီဘာလမ်းစဉ်တော့အတ္တကိလမထညောကလမ်းစဉ်အတ္တကိလမထညောကလမ်းစဉ်ဆိုတာကမျိုးမျိုးရှိကြတာပေါ့လေတချို့ကြတော့လည်းပဲထမင်းမစားဟင်းမစားမနဲ့ငါတို့ကြည့်မယ်ထမင်းစားနေဟင်းစားနေလို့ရှိရင်တဏှာဖြစ်တယ်ဒီတဏှာကိုထမင်းမစားဟင်းမစားပဲနေဒီတဏှာကုန်လိမ့်မယ်ဒီလိုတက်တာကိုအမှန်ကတဏှာဆိုတာကထမင်းမစားပဲနေလို့ကုန်တာလားထမင်းစားနေပါရဲ့နဲ့ထမင်းဆိုတဲ့အာယုံအပေါ်မှာဖြတ်နိုင်လို့တဏှာကုန်တာလားထမင်းစရာအာယုံပေါ်မှာဖြတ်နိုင်လို့ကုန်တာဝတဟင်းနဲ့စားစားကြက်တိုင်းနဲ့စားစားစားကျင်နာစားအာယုံဖြတ်နိုင်ရင်တဏမကုန်ဘူးလားကောအာယုံမဖြတ်နိုင်လို့ကတော့တက်တက်လုံးစားလဲတဏဖြစ်တာပဲဒီနေ့ရေတခွဲတော့လဲတဏဖြစ်တာပဲဒီနေ့သတိတလုံးစားကျင်လဲတဏဖြစ်တာပဲအာယုံမဖြတ်နိုင်ရင်တဏဖြစ်တာပဲဒီလိုမလားအာယုံမဖြတ်နိုင်မဲ့ကျင်လို့ကတော့ဒီနေ့ရေတခွဲတော့ကျင်လဲတဏဖြစ်တာပဲကောင်းရလားဒီနေ့သတိလေးတလုံးစားပြီးတော့ကျင်လဲတဏဖြစ်တာပဲဒီနေ့ထမင်းကလေးတလုံးစားကျင်လဲတဏှာဖြစ်တာပဲတသက်လို့စားခြင်းလေတဏှာဖြစ်တာပဲကိုယ့်ရဲ့တဏ္ဍကိုယ့်ရဲ့စိတ်ကိုညံနေတာဖိနဲ့မချောက်ကျထားနိုင်မှုဆိုရင်ဒီတဏှာဘယ်တော့မှမသိဘူးဟုတ်ရဲ့လားညံနေတာထိနိုင်သိနိုင်မယ်အင်းဒီလေးလုံးကြောင်းစောက်ထိနိုင်မယ်သတိပ္ပဏကိန်းပြီးတော့ရှုမှတ်မှုလေးသာစားရမယ်ဆိုရင်ဝတ်သားနဲ့စားလဲကိစ္စမရှိဘူးကျက်သားနဲ့စားလဲကိစ္စမရှိဘူးမလားအဲ့ဒါကြောင့်မလို့မလို့အဖဲနဲ့ကိုယ့်ကိုယ်ကိုဆင်းရဲခန္ဓာသည်ဘာလဲစင်တော့အတ္တကိလမထနိယောကလမ်းစဉ်ဒီလိုမလားအဲဒီလိုမလုံးအဖဲနဲ့ဆင်းရဲခံတဲ့လမ်းစဉ်ဘုန်းကြီးတို့ရဲ့မြတ်စွာဘုရားလောင်းတော်ကျင့်ကြရဘူးသိတာပဲနော်အာပရမဆုံးခံသွားရတာပြင်းမှန်းနေအလုံးပြက်တယ်တဏှာဖြစ်တယ်ဆုံးမခံတော့ဘူးတော်ရမှာပဲရာသမသေသေးလေးတွေကောက်စားတော့မယ်ဆုံးပြလိုက်တယ်နောက်တဖြည်းဖြည်းကြာလာတဲ့ခရဟသေသေးလိုက်ကောက်စားရတာဒီအပေါ်မှာသာယာတမဲ့နေတဲ့တဏှာတွေဖြစ်နေတဲ့အချိန်ကုန်တဲ့လူပန်းနေလိုက်မကောက်တော့ဘူးဟောဒီထိုင်နေတဲ့သစ်ပင်အောက်မှာကြားတဲ့အသိပင်ကစားတော့မယ်အရွက်ပင်ကစားတော့မယ်အဲဒီလိုနဲ့စားရင်ကနေပြီးတော့လိုက်ကောက်စားရတာမှဟာတာအလုံးပြက်တယ်ထိုင်နေတော့အတွင်းမှာပဲလက်တကန်းအတွင်းမှာရောက်လာတဲ့အသိအရွက်ကိုပဲငါစားမယ်ကြမလာရင်မစားဘူးကြလာရင်စားမယ်ဒီလိုမလားတဖြည်းဖြည်းမနှဲဘူးလားနှဲသွားနောက်ပိုင်းကျတော့လှမ်းပြီးတော့ယူစားရတာမှအလုံးပြက်တယ်မစားတော့ဘူးလုံးဝမစားဘဲနဲ့ကျင်းတယ်ဟုတ်ရဲ့လားကျင့်မြင်ကြတော့လည်းပဲဘလောက်ပဲစံကခံချင်းချင်းနီးမှလမ်းမှမဟုတ်လို့ကတော့မက်ဖို့ဘရောမှမရဘူးသိဒ္ဓရမင်းသားမက်ဖို့ရခဲ့ရလားမရပါဘူးအစံကခံပြီးတော့ကျင့်တာမဟုတ်ဘူးလားဟုတ်လားမဟုတ်ပါဘူးအစာကိုချိုးချခံပြီးတော့ကျင့်တယ်ဒါပေမဲ့မက်ဖို့ရခဲ့ရလားမရပါဘူးဘာဖြစ်လို့မရသလဲနီးမှလမ်းမှမဟုတ်လို့ပေါ့ညံမပါလို့ပေါ့နောက်ပိုင်းညံရသွားတဲ့အခါကျတော့နီးမှလမ်းမှဖြစ်သွားတဲ့အခါကျတော့ ဆုံးကထွဲပြီးတော့အာဟာရတွေသုံးဆောင်ပြီးတော့ကျင့်တာတော့မှမဲ့ဖို့တွေမရဘူးလားရပါဘူး။အဲဒီလိုဆုံးကပြန်ထွဲပြီးတော့အာဟာရတွေသုံးဆောင်ပြီးတော့ကျင့်တဲ့အခါကျတော့အနာမရှိတဲ့ပုံကိုယ်တွေကဟာဟိုတုန်းကအစာမစားဘဲနဲ့ကျင့်တာတော့ဖျားမဖြစ်ဘဲနဲ့အခုအစာစားပြီးတော့ကျင့်တော့ဝေဒါဝေဝေပါသေးရဲ့ဘယ်တော့မှဖြစ်မှာမဟုတ်ဘူး။တော်ပြီသေဒ္ဓတာနာတို့မကတ်တော့ဘူးဆိုပြီးတော့ပိစာဝကိယပုံကိုယ်တွေဘယ်ရောက်သွားတော့မိဂရာကိုရောက်သွားတာအဲ့ဒီဇာလန်းနဲ့ရောက်သွားတာဟုတ်တယ်မလားဒါပေမဲ့လို့စားစားခြင်းစားမစားခြင်းနေယောနိသောမနတိကရမှန်ကန်သောနိလနဲ့သုံးသပ်နိုင်ရင်ဆင်ခြင်နိုင်ရင်ပညာလေးဥသိပြီးတော့စားနိုင်ရင်ဒီဘုံမှာတဏှာကိလေသာဖြစ်ရလားအတ္တကိလေသာမဖြစ်တော့ဘူးဒီလိုမလားအဲ့ဒီနေနဲ့အာဟာရသုံးဆောင်မိဝဲပြီးတော့ကျင့်လိုက်တာမြတ်စွာဘုရားသဗ္ဗညုတညာမရဘူးလားရတာအဲ့ဒါကြောင့်ပိသဝကိယ၅ခုတို့ကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးတရားဟောတဲ့အခါကျတော့ခြေသားတော်တဲ့အတ္တကိလမရဏယောဂလမ်းစဉ်စရာလည်းရှိတယ်ဟေးတဲ့နော်အဲ့ဒီလမ်းစဉ်စရာဟာလည်းပဲတဲ့တကယ်တမ်းကျတော့အတ္တရိယောပဲတဲ့မမြတ်သောလမ်းစဉ်ပါပဲတဲ့ဟုတ်တယ်မလားမှန်ကန်သောလမ်းစဉ်ဟုတ်ရဲ့လားဟုတ်ပါဘူးဒီတော့မှန်ကန်သောလမ်းစဉ်မဟုတ်တာဘယ်နှမျိုးလဲနှမျိုးအတ္တကိလမရဏယောဂလမ်းစဉ်ရယ်ကာမဒုက္ခလိကနယောဂလမ်းစဉ်ရယ်အဲ့ဒီလမ်းစဉ်တွေဒီမှန်ကန်သောလမ်းစဉ်ဟုတ်ရဲ့လားဟုတ်ပါဘူးဘုမဆန်တဲ့သံဃာမထွံ့မြောက်ကြောင်းအကျင့်တွေဟုတ်ရဲ့လားဘုမဆန်တဲ့တံ္ဍရာမှာထမြောက်တဲ့အကျင့်စရာကတခြားမဟုတ်ဘူးတဲ့မဲ့ခင်ရှိပါအကျင့်နဲ့။ဘာကျင့်တော့တရားထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာစီယောသမ္မာဝါယမောသမ္မာတ္တိသမ္မာသမာဓိမှတ်ကံသောတရားဘယ်နှမျိုးလဲ၈မျိုး။ဘယ်နှမျိုးပါလဲ၈မျိုး။သမ္မာဒိဋ္ဌိမှတ်ကံသောအသိလေးရှိရမယ်။ဟုတ်ရဲ့လား။သမ္မာသင်္ကပ္ပမှတ်ကံသောအတွေးလေးလည်းရှိရမယ်။သမ္မာဝါစာမှန်ကန်သောအပြောလေးလည်းရှိရမယ်။သမ္မာကမ္မန္တမှန်ကန်သောအာထုံမှုလေးလည်းပဲရှိရမယ်။သမ္မာဇီဝမှန်ကန်သောအသက်မွေးမှုလေးပဲရှိရမှာပဲ။သမ္မာဝါယာမမှန်ကန်သောကြိုးစားမှုလေးလည်းပဲရှိရမှာပဲ။သမ္မာတတိတဲ့မှန်ကန်သောတတိယဆင်ခြင်မှုလေးလည်းပဲရှိရမှာပဲ။သမ္မာသမာဓိမှန်ကန်သောစိုးစိုက်မှုလေးလည်းပဲရှိရမှာပဲတဲ့။မှန်ကန်ခြင်းဘယ်နှမျိုးလဲ။အဲ့ဒီရှင်မျိုးသေးတာလေတရားတရားလားဘုမဆန်တဲ့စေရတဲ့တရားလားဘုမဆန်တဲ့စေရတဲ့တရားသည်ပါဠိလိုပြောလိုက်တာဝိဝတ္တကုသိုလ်တရားဘာတရားလဲဟောဒီဝိဝတ္တဆိုတဲ့တရားပဲမဟုတ်လားဝိဝတ္တတရားကဘုမဆန်တဲ့နိုင်တယ်ဘုမထွံ့မြောက်နိုင်တယ်ဘုမလွတ်ကင်းနိုင်တယ်ဘုမလွတ်ကင်းနိုင်တဲ့တရားသည်ဝိဝတ္တတရားဘုမဆန်တဲ့နိုင်တဲ့တရားသည်ဝိဝတ္တတရားဘုမထွံ့မြောက်နိုင်တဲ့တရားသည်အဲ့ဒီတရားတွေတရားတရားလားမဲ့ခင်တရားလားမဲ့ခင်ပါပါအဲ့ဒီတရားတွေမဲ့ခင်တရားဒီလိုမလားဟောဒီလိုဆိုတော့မဲ့ခင်သာမပါဘူးဆိုရင်မဲ့ခင်သာဥမစီဘူးဆိုရင်မဲ့ခင်အကျင့်နဲ့သာရှင်မတွဲဘူးဆိုရင်ဝိယောဒဖြစ်မလားဝောဒဖြစ်မလားဝောဒပါပါသဘောပေါက်ကြည့်နော်မဲ့ခင်ပါမမဲ့ခင်နဲ့မှဝိယောဒဖြစ်တယ်မဲ့ခင်နဲ့မှဝောဒဆန်တဲ့ဟောမဆန်တဲ့နိုင်တယ်ဟောမဆန်တဲ့နိုင်တဲ့ဆောင်းရည်တွေရှိတယ်ဟောရလားအဲ့ဒါတော့ဟောရီမက်ကင်မမပါရင်ရှင်းရှင်းလေးပဲမိမရုံးနဲ့ပဲတွေ့ကြည့်ဝိဝိဝဒဟောရလားဝိဝဒမောင်းရင်ဘာဖြစ်သွားမလဲဝိဝဒဖြစ်သွားမှာပဲဝိဝဒဆိုတာကနော်ဟိုထဲကိုသံသရာထဲကိုပြန်ပြီးတော့ဥတည်နေတဲ့အလုံးလို့ဒီလိုပြောတာပေါ့နော်ဝိဝဒနေတိတဟိုထဲကိုပြန်ပြီးတော့ဥတည်နေတဲ့အလုံးဟိုကိုပြန်ပြီးတော့မှီနေတဲ့အလုံးဟိုနဲ့မကင်းတဲ့အလုံးဟောရလားအဲ့ဒီတော့ဒီနေရာမှာမက်ကင်ရှင်းပါသည်ဘုမလွတ်စေတတ်တဲ့တရားမဲခင်နဲ့ရှင်တွဲနေတဲ့ဒါနကုသိုလ်ပြုလည်းပဲမဲခင်ပါနေသည့်အတွေ့ဘုမမထွံ့မြောက်နိုင်ဘူးလားထွံ့မြောက်နိုင်လားသီလကုသိုလ်တရားဆိုရင်လည်းမဲခင်ဥသိနေတာဆိုရင်ဘုမမထွံ့မြောက်နိုင်ဘူးလားထွံ့မြောက်နိုင်လားသမာဓိတရားဆိုရင်လည်းမဲခင်နဲ့သာရှင်နေမယ်ဆိုရင်ဘယ်မှာထွံ့မြောက်နိုင်တော့ဘုမထွံ့မြောက်နိုင်တဲ့အကျင့်တွေမဖြစ်ဘူးလားဖြစ်အဲဒီလိုမှမဟုတ်လို့မဲခင်အကျင့်သာမပါဘူးဆိုရင်ဒါနကုသိုလ်ပြုလည်းပဲဘိုးထဲပဲရောက်မှာပဲသီလကုသိုလ်ပြုလည်းဘုရားထဲရောက်ပါပဲသမထကုသိုလ်ပြုလည်းဘုရားထဲရောက်ပါပဲဒီလိုမဟုတ်လားဘာဖြစ်လို့အဲ့ဒီလိုရောက်တယ်လဲဆိုတဲ့အဖြေတခုဘုန်းကြီးတို့ယောဂီတွေရှားဖို့မလိုဘူးလားလို့လားဟုတ်ပြီငါတို့ဒါနကုသိုလ်တွေပြုနေတာပဲသီလကုသိုလ်တွေပြုနေတာပဲဘာဝသမထကုသိုလ်တွေပြုနေတာပဲအဲ့ဒီကုသိုလ်တွေကမဲ့ခင်မပါတာနဲ့ဘုရားထဲကိုပြန်ရောက်စေတယ်ဘုကိုလည်းစေတတ်တယ်ဩဘာဖြစ်လို့ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်တွေကဟုတ်တော့ကိုလဲစီတတ်တဲ့ကုသိုလ်တွေဖြစ်တယ်လေဆိုတဲ့အဖြစ်တခုမသိလို့ရှိရင်ဒါနကုသိုလ်ပြုတာပဲမှားတရားရောမထင်ဘူးလားထင်လားမထင်ပါဘူးသီလကုသိုလ်ပြုတာပဲမှားတရားရောမထင်ဘူးလားထင်လားမထင်ပါဘူး ဒါနာကုသိုလ်ပြုတာကတော့မှားတယ်လို့မဟုတ်ဘူးဟုတ်ရလားသီလကုသိုလ်ပြုတာလည်းမှားတယ်လို့ဟုတ်ပါမလားသမထကုသိုလ်ပြုတာလည်းမှားတယ်လို့လည်းဟုတ်ပါမလားကုသိုလ်ကတော့မမှားဘူးဟုတ်တယ်မလားကုသိုလ်တော့မြေဒီမှာအနာဝိဇ္ဇတယ်အပြစ်ရှိသလားအပြစ်ကင်းသလား အပြစ်ကင်းနေတဲ့အလုပ်ပဲအပြစ်ကင်းတဲ့အလုပ်လုပ်တာပဲမှားမလဲဟုတ်ရလားဒုက္ခဝိပါကလက္ခဏာတဲ့ကောင်းသောအကျိုးကိုပေးစေတတ်တယ်တဲ့ကောင်းသောအကျိုးကိုပေးစေတတ်တယ်ဆိုတာလည်းမှားပါမလား
မှား
တယ်လို့ဟုတ်ပါမလားနော်ကောင်းသောအကျိုးကိုပေးစေတတ်တယ်လို့ဆိုတာမှန်ကန်သောအလုပ်ပဲဖြစ်ရမှာပေါ့ဒီလိုမလားအနာဝိဇ္ဇအပြစ်လည်းကင်းတယ်ဒုက္ခဝိပါကကောင်းတဲ့အကျိုးလည်းပေးတယ်အပြစ်လည်းကင်းတယ်ကောင်းတဲ့အကျိုးလည်းပေးတယ်ဆိုလို့ရှိရင်ဒီလိုဟာမလုံထိုက်တယ်လို့လားလုံထိုက်တယ်လို့လ
ား
လုံထိုက်တယ်လို့ဆိုတာပေးကြတယ်ဒီတော့ဒါနာကုသိုလ်ပယ်လို့မရဘူးဟုတ်တယ်ယောဂီတွေဟုတ်ရလားသီလကုသိုလ်ပယ်လို့ရရဲ့လားမရဘူးသမထကုသိုလ်ပယ်လို့ရရဲ့လ
ား
မရဘူးเนาะမရဘူးဒါနလည်းမပယ်နဲ့သီလလည်းမပယ်နဲ့သမထလည်းမပယ်နဲ့ဒါပေမဲ့ဝိဝတ္တဖြစ်ချင်ပါတယ်ဆိုရင်တော့တစ်ခုပဲစဉ်းစားမဲခင်ပါသလားမပါဘူးလားဒါပဲစဉ်းစားဟုတ်တယ်မလားပယ်ဖို့ပြောတာလားစဉ်းစားဖို့ပြောတာလ
ား
ဒါနကုသိုလ်လည်းမပယ်ပါနဲ့သီလကုသိုလ်လည်းမပယ်ပါနဲ့သမထကုသိုလ်လည်းမပဲပါနဲ့ဘာတော့စဉ်းစားရမှာလဲမဲခင်ပါမပါတော့စဉ်းစားမဲခင်ဆိုတာတခြားလားသစ္စာသိတဲ့အသိလားသစ္စာသိတဲ့အသိပါသလားမပါဘူးလားဆိုတာတော့စဉ်းစားရလိမ့်မယ်နော်ဘာဖြစ်လို့တော့သစ္စာသိတဲ့အသိမဲခင်အကျဉ်းကမှဝေယောဒနေတိတလို့ပြောထားတာကိုနော်စာထဲမှာလည်းဒီတိုင်းမပါနေတာမဟုတ်လားသူကမှဝေယောဒနေတိတလေဟုတ်ရဲ့လားသူမဟုတ်ရင်ဝေယောဒနေတိတလားဝောဒနေတိတလားအဲ့ဒီတော့မဲခင်မပါရင်တော့ဝဋ္ဌနိတိတာဖြစ်မှသိကြတယ်မဲခင်ပါရင်ဝဋ္ဌနိတိတာဖြစ်မှသိကြတယ်ဟုတ်ရဲ့လားဒီတော့ဝဋ္ဌနိတိတာမဖြစ်ချင်ပါဘူးဟိုထက်ကိုပြန်မလဲချင်ပါဘူးဆိုရင်ဒါနာကုသိုလ်ပြုလဲဘာပါအောင်ကြိုးစားရမှာလဲသီလကုသိုလ်ပြုလဲသမထကုသိုလ်ပြုလဲမဲခင်ပါအောင်ကြိုးစားမဲခင်ဆိုတာတခြားသာသစ္စာသိတဲ့အသိလားသစ္စာသိတဲ့အသိလေးနဲ့ရှင်တွဲပြီးတော့သာပြုစမ်းဘယ်တော့မှဝဋ္ဌနိတိတာမဖြစ်စေရဘူးရှင်းရလားပါနဲ့ရှင်တွဲပြုရမှာလေသစ္စာသိတဲ့အသိနဲ့သာရှင်တွဲပြုဟုတ်ရလားသစ္စာသိတဲ့အသိနဲ့လှူသစ္စာသိတဲ့အသိနဲ့သီလစောင့်တည်သစ္စာသိတဲ့အသိနဲ့သမထကုသိုလ်ကြိုးစားဟုတ်ရလားဝဋ္ဌနိတိတာဖြစ်ပါမလားဖြစ်ပါပါဖြစ်သွားမှာလေအဝဋ္ဌနိတိတာဖြစ်သွားတယ်ဒီလိုဆိုတော့ဝဋ္ဌနိတိတာဖြစ်တာဒီတခြားကြောင့်ဖြစ်တာလားသစ္စာသိတဲ့အသိမပါလို့လ
ား
သစ္စာသိတဲ့အသိမပါအဲ့ဒါအဖြေတစ်ခုပဲဟုတ်ရလားအပြည့်ရှင်းပြီနော်ဒါနာကုသိုလ်ရဲ့အပြည့်လားသစ္စာမပါတဲ့သစ္စာအသိမပါတဲ့အပြည့်လား သီလကုသိုလ်ရဲ့အပြည့်လားသစ္စာအသိမပါတဲ့အပြည့်လ
ား
သမထကုသိုလ်ရဲ့အပြည့်လားသစ္စာအသိမပါတဲ့အပြည့်လား အဲ့ဒီလိုရှင်းရှင်းလင်းလင်းမှတ်ဖို့လိုတယ်ဟုတ်ရဲ့လားကောင်းပြီသစ္စာအသိမပါတာနဲ့ရှင်ဖေဟာဒါနာကုသိုလ်ကဝေယဝဋ္ဌနိတိတာဖြစ်သွားရရောလားနော်သစ္စာသည်မပါရနဲ့သီလကုသိုလ်ကဝဋ္ဌနိတိတာဖြစ်သွားရရောလားသစ္စာသည်မပါရနဲ့သမထကုသိုလ်ကဘာဖြစ်လို့ဝဋ္ဌနိတိတာဖြစ်သွားရတာတော့ဒါလည်းမေးစရာရှိတာပဲကိုယ်စားကိုယ်စားကလေးတွေကိုကောကနေပြီးတော့လမ်းဆောင်အထိလိုက်အောင်လိုက်ပြီးတော့စဉ်းစားနိုင်မှအဖြေတကုသရာအမှန်ထွက်တာနင်းမလို့ရှိရင်ဝိလေကြောင့်ပါဝိလေကြောင့်ပါနဲ့ဆိုလို့ရှိရင်သူများမေးလည်းမဖြေတတ်ဘူးကိုကိုယ်တိုင်လည်းသဘောမပေါက်ဘူးအဲ့ဒီတော့မမပါပါနဲ့လုပ်ငန်းတွေလုပ်နေပြန်ရင်လည်းလုပ်ငန်းတွေရွေကြပန်းနဲ့ရောက်နိုင်မှာမလားမရောက်နိုင်ဘူးဒီလိုမလားအဲ့ဒီတော့သစ္စာသိတဲ့အသိမပါဘဲနဲ့ပြုလုပ်တဲ့အလုပ်ဒီဝဋ္ဌနိတိတာဖြစ်နေပါတယ်ဆိုတော့ဘာဖြစ်လို့ဝဋ္ဌနိတိတာဖြစ်ရတာလဲဆိုတော့ခဏဘုန်းကြီးတို့ယောဂီတွေပရိစ္ဆာသမုပ္ပါဒတရားတော်ကြီးကိုလေ့လာလိုက်တဲ့အခါကျတော့မူလနဲ့ပြသစ္စာနဲ့ကို၄ခုအလွာအင်္ဂါ၁၂ပါးတရားကိုများနေ၃ပါးအစ၂ညမူလကို၃ဝါနေတဲ့ဟုတ်ရဲ့လားဘုဒ္ဓံတရာကြီးကျင်လေခြင်းရဲ့လက်ပတ်ပုံလက်ပတ်နေပရိစ္ဆသမုပ္ပါဒတရားမှာမဟုတ်ဘူးလားဟောတာဟောတာတယ်နော်အဲ့ဒီပရိစ္ဆသမုပ္ပါဒတရားမှာဟောတာတဲ့ဝတ်ဘာကြောင့်လဲတယ်လဲဆိုတဲ့အဖြေကိုဘာပြောထားတယ်လဲနံပါတ်၁ကိလေသာဝတ်တွေပြုလို့နံပါတ်၂ကမ္မဝတ်တွေဖြစ်တယ်ကမ္မဝတ်ဖြစ်လို့ဝိပါကဝတ်တွေရပါတယ်ဒါတခြားလားဝတ်လဲတာလားဝ
တ်လဲတ
ာအဲ့ဒီတော့ဝတ်ဘာကြောင့်လဲတယ်ဆိုဟောဒီကိလေသာရှိလို့လဲတာပေါ့ရှင်းရှင်းပြောရရင်ဘောဘာကြောင့်လဲတာလဲခနေ့ဘုန်းကြီးတို့ယောဂီတွေဘောသံဃာကြီးတွေလဲနေတယ်နော်ဘောမဆန်းတဲ့သံဃာမှထွက်တယ်လမ်းစဉ်မရောက်ဘူးဟိုထဲမှာပဲတဝဲလဲလဲပြန်ပြီးတော့နေနေကြရတယ် ဒါနကုသိုလ်ပြုလဲဝှထဲပဲပြန်ရောက်နေတယ်။သီလကုသိုလ်ပြုလဲဝှထဲပဲပြန်ရောက်နေတယ်။သမထကုသိုလ်ပြုလဲဝှထဲပဲပြန်ရောက်နေတယ်။ဘာဖြစ်လို့ရောက်နေတာလဲမေးတော့ဘုသောကဆိုတဲ့အသွဲကဖြေရှားပြထားတယ်။တခြားကြောင့်ဟောလဲတာလား။ကိလေသာရှိလို့ဟောလဲတာ။ကိလေသာတာမရှိဘယ်တော့မှဟောမလဲဘူး။ဟုတ်ရဲ့လား။အော်ဒီလိုဆိုတော့ဟောဒီကိလေသာတရားကိုပယ်သနိုင်တာကလည်းပဲတခြားနဲ့မှပယ်သနိုင်တာလား။သစ္စာသိတဲ့အသိနဲ့မှပယ်သနိုင်တာလား။ဒီတော့သစ္စာသိတဲ့အသိမသိရင်ဘလို့ရောက်လာမှာလဲကိလေသာရောက်လာမှာပဲမသိကြဘူးလားသိပါပါဒါပရိစ္ဆာသမုပ္ပါကပြောနေတဲ့အဖြေတခုနော်သစ္စာသိတဲ့အသိသာမပါရင်ဘလို့ရောက်လာမှာလဲသိပါပါသစ္စာသိတဲ့အသိမသိတာကတခြားတရားလားအဝိဇ္ဇာတရားလားသိပါပါဘယ်အချိန်မှာအဝိဇ္ဇာဖြစ်မသိတဲ့အချိန်မှာဖြစ်ဘာမသိတဲ့အချိန်ဖြစ်တဏှေကောင်သစ္စာမသိရင်တဏှေကောင်ဝိဇ္ဇာရှိနေတာပဲနည်းနည်းလေးလားအများကြီးဖြစ်နေတာဟုတ်ရလားတဏှေကောင်သာသစ္စာသိတဲ့အသိသာမသိဘူးဆိုရင်တဏှေကောင်ဘာတွေနဲ့နေတော့ဝိဇ္ဇာပါဘူး။တဏှေပါလို့သစ္စာသိတဲ့အသိလုံးဝမပေါ်ဘူးဆိုအဲ့ဒီတဏှေတွေဘာနဲ့နေတဲ့ဝိဇ္ဇာပါဘူး။အဝိဇ္ဇာနဲ့နေတဲ့နှစ်ပဲ။ဒီလိုမလား။ဘုန်းကြီးတို့ယောဂီတွေတသလုံးသစ္စာသာသိမသွားဘူးဆိုတသလုံးဘလို့ဖောက်ွယ်မှုနဲ့နေနေရတော့ဝိဇ္ဇာပါဘူး။အဝိဇ္ဇာတရားတရားလားကိလေသာတရားလား။ဝိဇ္ဇာပါဘူး။အဲ့ဒီကိလေသာတရားနဲ့နေနေတဲ့ပုဂ္ဂိုလ်တယောက်သည်တဏ္ဍာမဲလဲဘယ်ခံနိုင်မလဲ။ဒီလိုပုဂ္ဂိုလ်မျိုးမှာသံသရာမလဲဘူးဆိုဘယ်ပုဂ္ဂိုလ်သွားလဲမှာလဲဟုတ်ရဲ့လားတခြားကြောင့်လဲတာလားကိလေသာကြောင့်လဲတာလားဒါနာကြောင့်လဲတာလားကိလေသာကြောင့်လဲတာလားသီလကြောင့်လဲတာလားကိလေသာကြောင့်လဲတာလားသမထကြောင့်လဲတာလားကိလေသာကြောင့်လဲတာလားဟောဒီမှာဖြေမှန်ရှားပြထားတယ်ဘာတရားလဲကိလေသာတရားသစ္စာမသိတာဒီဘယ်လင်းရင်တခြားလားအဝိဇ္ဇာတရားလားအဝိဇ္ဇာဆိုတာလဲကိလေသာတရားပဲဒီလိုမလားအဲ့လိုသစ္စာမသိတဲ့သရတခြားလားအမြင်မှမရတာလေလားအမြင်မှမရဘူးဆိုတော့ယောက်ကိုယောက်မမသိနာမ်ကိုနာမမသိပေါ့ခန္ဓာကိုလည်းခန္ဓာမမသိဖြစ်သဘောကိုလည်းဖြစ်သဘောမမသိပြသဘောကိုလည်းအဲ့လိုမြင်မှမရတဲ့အခါတော့ပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဆိုတဲ့ဆွဲလေးတွေမွေမူလားဝင်လားသားပဲသမီးပဲဆိုတဲ့ဆွဲလေးတွေမွေမူလားဝင်လားအမြင်မှမရှိရင်အမှားမြင်ဖြစ်လာတာပဲအမှားမြင်တာတခြားလားဒိဋ္ဌိလားအမှားမြင်တာကအဝိဇ္ဇာအမှားမြင်တာကဒိဋ္ဌိဟုတ်ရဲ့လားအညီရှိရင်ရင်းအောင်လေဆိုရလို့ပဲကိလေသာကတစ်မျိုးဖြစ်လာရင်သူတစ်မျိုးနဲ့လာတာမဟုတ်ဘူးအပေါင်းအသိနေနဲ့ဆွေမျိုးနဲ့ဝိုင်းအောင်ပြီးတော့လာကြတာဟုတ်ရဲ့လားသစ္စာကအမှန်မသိရင်အဝိဇ္ဇာအမှားမြင်တာကဒိဋ္ဌိအဝိဇ္ဇာဖြစ်ရင်ဘယ်လိုရောက်လာမှာလဲဒိဋ္ဌိရောက်လာပြီသူလည်းတခြားတရားလားကိလေသာတရားလားအဲ့ဒီကိလေသာတရားရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟောမှပြင်မဲ့ရောက်မှလားဟိုထဲပဲလဲရမှလားဟိုထဲပဲလဲရမှပဲဒါနကြောင့်လဲတာလားသီလကြောင့်လဲတာလားသမထကြောင့်လဲတာလားကိလေသာကြောင့်လဲတာလားရှင်းရှင်းလင်းလင်းမှတ်ဖို့လိုပါတယ်နေမို့ရင်ဒါနပဲပယ်တဲ့ရောက်ရောက်သီလပဲပယ်တဲ့ရောက်ရောက်ရှင်းတတ်တယ်နော်ဒါနလည်းမပယ်ပါဘူးသီလလည်းမပယ်ပါဘူးဘာမဖြစ်အောင်သာပြောနေတာလဲကိလေသာမဖြစ်အောင်သာပြောနေတာပါဟုတ်ရဲ့လားကဲကောင်းပြီပုဂ္ဂိုလ်တ attva ဆိုတဲ့မြင်ကလေးနဲ့မြင်လိုက်တဲ့အခါကျတော့သားမလို့ခင်းတဲ့သမီးမလို့ဆွဲလန်းနေဆွေမျိုးမလို့ตายရတတ်မဲ့နှိမ့်သက်တယ်ဆိုတော့ဟောဒီဘုံမှာတဏ္ဍသဘောတရားလေးကိုမပေါ်ဘူးလားပေါ်လားပေါ်ပါဘူးခင်မင်းစရာကောင်းတဲ့အာယုံမလို့ခင်းတဲ့ကာမတဏ္ဍကိုရထားတဲ့ဘွားကလေးကိုตายရတယ်ဘဝတဏ္ဍဟုတ်တယ်မလားတဏ္ဍကလေးတွေကောင်းမဖြစ်ဘူးလားဖြစ်နေလားဖြစ်နေတာပဲတဏ္ဍသရာလဲတခြားတရားလားကိလေသာတရားလားအဲ့ဒီကိလေသာတရားလေးဦးစီးပြီးတော့ကုသိုလ်ပြုမယ်ဆိုရင်လည်းဒီဘောကသံသရာမလဲပဲနေပါမလားဘလို့ကြောင့်လဲတာတော့ကိလေသာကြောင့်လဲတာပြောစမ်းပရိစ္ဆသမုပ္ပါဒ်အနေနဲ့ပြောတော့ကိလေသာဘယ်နှမျိုးတော့ဘာကိလေသာတွေတော့အဝိဇ္ဇာရယ်တဏှာရယ်ဒိဋ္ဌိရယ်ဘလို့တွေလဲအဝိဇ္ဇာရယ်တဏှာရယ်ဒိဋ္ဌိရယ်ဒိဋ္ဌိကိုတခြားပြောတာလားဥပါဒံလို့ပြောတာလားဥပါဒံလို့ပြောတာဒီလိုမလားအဲ့ဒါကြောင့်မလားအဝိဇ္ဇာဆိုတဲ့ကိလေသာရဲ့တဏှာဆိုတဲ့ကိလေသာရဲ့ဥပါဒာဆိုတဲ့ကိလေသာရဲ့အဲ့ဒီကိလေသာတွေလားမပယ်တတ်နိုင်ဘူးသစ္စာသိတဲ့အသေးကလေးနဲ့ဟောဒီကိလေသာတရားတွေကိုမပယ်ဖြတ်နိုင်ဘူးဆိုရင်ဘာပဲလုပ်လို့သံသရာတွေဟိုထဲမှာလဲမှာပဲမလဲဘူးလားလဲမှာလားလဲနေမှာပဲကဲကောင်းပြီကိလေသာရှိလို့ဟောလဲရပါတယ်ဆိုတော့ကိလေသာကြောင့်ဘလုံးနည်းနဲ့ဟောလဲတယ်လဲမေးရင်အဲ့ဒီဟိုထက်ကိုကိလေသာကပဲတွန်းပုံပေးနေတာလားအဲ့ဒီဟိုထက်ကိုကိလေသာကဆွဲခေါ်သွားနေတာလားဒီလိုတော့မဟုတ်ဘူးဟုတ်ရဲ့လားလောဘဆိုတဲ့ကိလေသာကဘုန်းကြီးတို့ယောဂီတွေကိုဟိုထက်ကိုရောက်အောင်ပို့ပေးနေတာလားသူကိုယ်တိုင်တော့ပို့ပေးနေတာမဟုတ်ဘူးသူကဥတည်ပေးနေတာဘာလို့ပေးနေတာလဲဥတည်ပေးနေတာဒီလိုမလား ကာမတဏှာလေးရှိရင်ကာမဘုံကိုဥဒေပေးနေတယ်။အာကုသိုလ်လေးရှိရင်အပယ်လေးပါးကိုဥဒေပေးနေတယ်။ရူပတဏှာလေးရှိရင်ရူပဘုံကိုဥဒေပေးနေတယ်။ဒီလိုမလား။အာရူပတဏှာလေးရှိရင်အာရူပဘုံကိုဥဒေပြီးတော့မပေးဘူးလားပေးလား။တဏှာကသွားရမယ့်လမ်းကြောင်းကိုဘာလို့ပေးနေတော့ဥဒေပေးနေတယ်။ဒီလိုမလား။ကာမတဏှာလေးရှိရင်ကာမဘုံကိုဥဒေပေးနေတယ်။ဘဝတဏှာလေးရှိရင်ရူပဘုံအာရူပဘုံကိုဥဒေပေးနေတယ်နော်အာကုသိုလ်နဲ့ရှင်တဲ့တဏှာလေးဖြစ်ရင်အပယ်လေးပါးကိုဥဒေပေးနေတယ်ဘယ်လူကဥဒေပေးတော့သွားရမယ့်လမ်းကြောင်းမြေပုံဆွဲပြတာကတဏှာဘယ်လူကဆွဲပြတာတော့အဲ့ဒီလမ်းကြောင်းဘယ်လမ်းကြောင်းဘယ်ကိုပဲရောက်ရောက်အဲ့ဒီနေရာသည်ဒုက္ခတရားတွေမဟုတ်ပါဘူးဒုက္ခတရားပါပဲလို့ထင်ရောက်ထင်မှဖြစ်အောင်ဖုံးကွယ်ပေးတာကအဝိဇ္ဇာအဲ့ဒီနေရာတွေသည်အဲ့ဒီနေရာရောက်ရင်မင်းဘယ်နေရာပဲရောက်ရောက်သားနဲ့တွေ့မှာပဲသမီးနဲ့တွေ့မှာပဲဇနီးနဲ့တွေ့မယ်ခင်မုန်းနဲ့တွေ့မယ်ဆွေနဲ့တွေ့မယ်မျိုးနဲ့တွေ့မယ်အဲ့ဒီလိုညွှန်ပြပေးနေတာကဒိဋ္ဌိဒီလိုမလားမသွားခင်ကတည်းကသွားမဲ့ပုဂ္ဂိုလ်ကဘလူတွေကနေသင်ပေးနေတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိအဲ့ဒီတရားသုံးမျိုးကကိုသွားမဲ့လမ်းကြောင်းကိုမစားရဝါကမပြောပြနေတာဒီလိုမလားတဏှာကလည်းတဏှာနည်းနဲ့ပြောပြနေတာပဲမင်းဒီဘဝဆင်းရဲတယ်အဲ့ဒီရောက်မင်းသိချမ်းသာတာသမီးတော်ခုတ်ကစားစရာမလိုဘူးအလိုလိုဆင်းနေရောက်တယ်ဘလို့ကညှိုးနေတာတော့ဘလို့ပဲကောင်းတာတွေစားရဆဲရဘလို့ပဲကောင်းတာတွေနေရနေရဘောမိတ်မပြတ်တဲ့ပဲနေရနေရတခြားတွေလားယုံတယ်တွေလားအဲ့ဒီယုံတယ်တွေကိုမသိအောင်ဘလို့ကနေဖုံးကွယ်ပေးတာတော့ဒါကပုဂ္ဂိုလ်ပဲဒါကတ attva ပဲမင်းခွဲကြငတဲ့တိစ္ဆာမဖြစ်ချင်းတဲ့လူဖြစ်အောင်လို့လက်ဖြစ်အောင်လို့ပုဂ္ဂိုလ်တ attva ကိုဦးတဲ့ပြောနေတာကဘလို့ကပြောနေတော့ဒိဋ္ဌိကပြောနေတာဒီလိုမလားတော်ကကိုသွားမဲ့လမ်းကြောင်းလေးကိုမဆက်ရဝါကမအမှုတင်ပေးနေတာတကယ်ပို့ပေးနေတာတခြားကပို့ပေးတာလားကံကပို့ပေးတာလားကံဘယ်နှမျိုးလဲလို့မေးရင်၄မျိုးဘာကံနေတော့လို့မေးတော့အာကုသိုလ်ကံရယ်ကာမကုသိုလ်ကံရယ်ရူပကုသိုလ်ကံရယ်အာရပကုသိုလ်ကံရယ်ဘယ်နှမျိုးပါလဲ၄မျိုးပါအဲ့ဒီ၄မျိုးကိုတခြားခေါ်တာလားကာမဘဝလို့ခေါ်တာလားကာမဘဝဆိုတာသင်္ခါရနဲ့အတူတူပဲအဲ့ဒီသင်္ခါရနဲ့ကမ္မဘဝကိုဟိုအနေနဲ့ပြောတော့ဘာလို့ပြောမလဲ။ဩကမ္မဘဝတည်းဒီနေ့ဒီနေ့မဆောင်ရရဘူးလားဆောင်ရရလား။ဘလူတွေခိုင်းတဲ့အတိုင်းဆောင်ရနေရတော့မေးတော့ကိလေသာတွေခိုင်းတဲ့အတိုင်းဆောင်ရနေရတာ။ဒီလိုမလား။အဝိဇ္ဇာခိုင်းတဲ့အတိုင်းကံဒီဆောင်ရရတယ်တဏှာခိုင်းတဲ့အတိုင်းဆောင်ရရတယ်ဒိဋ္ဌိခိုင်းတဲ့အတိုင်းဆောင်ရရတယ်။အဲ့ဒီတော့ဆောင်ရနေတဲ့ကုသိုလ်တွေကကုသိုလ်တော့ကုသိုလ်ပဲဘလူဟောချုပ်နေတော့လို့မေးရင်ဘယ်ကိလေသာတွေဟောချုပ်နေတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိအဲ့ဒီကိလေသာတွေအောချုံနေတဲ့ကုသိုလ်တွေဖြစ်ပြီးဆိုရင်အဲ့ဒီကံတွေကဘယ်ရောက်အောင်ပို့ပေးပါလဲသန္တရာတွေရောက်အောင်ပို့ပေးပါလိမ့်မယ်သန္တရာအပြင်ဘက်ကိုရောက်အောင်ပို့ပေးပါလားသန္တရာတွေကိုပို့ပေးပါလားသန္တရာတွေကိုပို့ပေးပါလိမ့်မယ်ဒီလိုမလားသန္တရာတွေကိုပို့ပေးလိုက်တဲ့အခါကျတော့သန္တရာလို့ပြောပေးမယ်သန္တရာသရာတခြားလားခန္ဓာ၅ပါးလားပရိစ္ဆေသမုပ္ပါဒ်နည်းနဲ့ပြောလိုက်တော့ဝိညာဉ်နာယောသလာယရဏသဒဝေရအဲဒီလိုမလားတန္တရာတဲ့ကိုပုံပေးလိုက်တဲ့အခါကျတော့တန္တရာလို့ပြောပြီမဲ့တန္တရာတရာတခြားလားခန္ဓာ၅ပါးလားပရိစ္ဆေသမုပ္ပါဒ်နည်းနဲ့ပြောလိုက်တော့ဝိညာဉ်နာယောသလာယရဏသဒဝေရဏဇာတိသရမရဏဥပပတ္တိဘဝကြာပြောစမ်းဝိညာဉ်နာယောသလာယရဏသာ
ဝေနာသာတိသာရဏသာတိဘော
လူဘောင်ရောက်လဲဒီ7ပါးပဲနတ်ဘောင်ရောက်လဲဒီ7ပါးဒီ7ပါးပဲမဟုတ်လားအဲ့ဒီ7ပါးဒီဟိုအနေနဲ့ပြောတော့ဘာဟောပါလဲဝိပါကဟောသစ္စာအနေနဲ့ပြောတော့ဘာသစ္စာတော့သန္တရာပြင်မဲ့ရောက်သွားတာလားသန္တရာလည်းပြန်ရောက်သွားတာလားဟောပြင်မဲ့ရောက်သွားတာလားဝထဲပြန်ရောက်သွားတာလားဟုတ်တယ်ပြန်ရောက်သွားတာဒီလိုမလားဒီတော့ဝိပါကဝကြီးရလာပြီဆိုရင်ဝိပါကကိုရလာခြင်းသည်ဟိုပြင်မဲ့ရောက်သွားတာလားဝထဲပြန်ရောက်သွားတာလားနာမည်ကိုကဝိပါကဝတဲ့ဝိပါကဝလို့ပြောပြီဆိုမှတော့ဟိုပြင်မဲ့ပဲဟုတ်မလဲဟိုမှာဆန်တက်တဲ့နေရာလားဝထဲကိုပြန်ရောက်နေတဲ့နေရာလားအဲ့ဒီတော့ဝထဲကိုပြန်ရောက်နေပြီဆိုရင်ဟောဒီဝိပါကဝကြီးရာကြောင်းဖြစ်တဲ့အလုံးမှန်သမျှသည်ဝေယောဒနေတိတာလားဝောဒနေတိတာလားဟုတ်တယ်ကောပြန်ရောက်ကြောင်းဖြစ်တဲ့ဟောဒီကိလေသာသည်ဝိယုဒ္ဒနေတိတာလားဝုဒ္ဒနေတိတာလားဘာမပါလို့တော့သစ္စာမပါဘူးဘာမပါလို့လဲ သစ္စာမပါဘဲနဲ့ကုသိုလ်ပြုမယ်ဆိုရင်သစ္စာမပါဘူးဆိုကြတဲ့ကောသစ္စာသည်မသိဘူးဆိုကြတဲ့ကောမသိတာကအဝိဇ္ဇာအမှန်မသိတာကဒိဋ္ဌိအမှန်မသိတာကအဝိဇ္ဇာအမှားမြင်တာကပုဂ္ဂိုလ်တရားမြင်တဲ့တာယာတ္တမနှင်းတဲ့တာကတဏ္ဍအဲ့ဒီကိလေသာတွေဥသိပြီးတော့ပြုတာကကမ္မဝုဒီလိုမလားကမ္မဝုကြောင့်ဘာဝရတော့ဝိပါကဝုကြီးရသွားပြီဆိုရင်မိမိတို့ပြုလုပ်လိုက်တဲ့ကုသိုလ်သည်ဝေယောဒနေတိတာကုသလဝောဒနေတိတာကုသလဘာမပါလို့တော့သစ္စာအတိမပါလို့ဒီလိုမလားဒီနေ့ဘုန်းကြီးတို့ယောဂီတွေကဟိုထက်ကောသွားကျင်တာလားဟိုမှဆန်တဲ့ကျင်တာလားဟိုလဲကျင်တာလားဟိုမှထမြောက်ကျင်တာလားဘုမထမြောက်ချင်ပါတယ်ဆိုရင်ဟောဒီဝိပါကဝမရအောင်ကြိုးစားဘာလို့မရအောင်ကြိုးစားရမှာလဲဝိပါကဝမရချင်ပါဘူးဆိုရင်ကမ္မဝမဖြစ်စေနဲ့ကမ္မဝမဖြစ်စေနဲ့ဆိုတာကုသိုလ်မလုံးနဲ့လို့ပြောတာမဟုတ်ဘူးကိလေသာမပါစေနဲ့ဒါပြောတာနော်ကုသိုလ်မလုံးနဲ့လို့ပြောတာဟုတ်ရဲ့လားကုသိုလ်တော့ပြုဘာမပါစေနဲ့လဲကိလေသာမပါဘူးဆိုရင်ကံတော့ကံပဲကမ္မဝဟုတ်သေးရဲ့လားကမ္မဝမဟုတ်ရင်ဝိပါကဝရအောင်မလားဝိပါကောမရတိုင်းမရရင်မိမိတို့ပြုလုပ်တဲ့ကုသိုလ်သည်ဝောဒနေတိတာကုသိုလ်လားဝေယောဒနေတိတာကုသိုလ်လားအဲဝေယောဒနေတိတာကုသိုလ်သရာတခြားဥသိရမလားသစ္စာဥသိရမလားသစ္စာသိတဲ့အသိသရာတခြားတရားလားမဲခင်တရားလားမဲခင်တရားသည်မင်းစိမပရိပဒာလမ်းစဉ်ဟုတ်ရဲ့လားမဲခင်တရားကမှမင်းစိမနာမင်းစိမပရိပဒာလမ်းစဉ်နိဗ္ဗာန်ရောက်ကြောင်းလမ်းစဉ်သံဃာမှာထမြောက်စေတဲ့လမ်းစဉ်ဒီတော့သံဃာမထမြောက်စေတဲ့လမ်းစဉ်စစ်သည်ဟောဒီမဲ့ခင်တရားမှတပါးတခြားတရားရှိရလားရှိပါဘူးဒီတော့ဝေယောဒနေတိတကုသိုလ်ဖြစ်ချင်ပါတယ်ဆိုရင်ကိလေသာအာမကောပါနဲ့ဘာကိုရမှာလဲသစ္စာသိတဲ့အသည့်မဲ့ခင်တရားအာကိုဘာကိုရမှာလဲဒီတော့ဒါနကုသိုလ်ပြုလဲဘာသည့်ဘာရမှာလဲသီလကုသိုလ်ပြုလဲဘာသည့်ဘာရမှာလဲသမထကုသိုလ်ပြုလဲဘာသည့်ဘာရမှာလဲသစ္စာသိတာပါမယ်ဆိုအဲ့ဒီအသည့်ကမင်းစိမသေဗရာမဲ့ခင်လက်စဖြစ်သောကြောင့်ဝိဟုဒ္ဒနေတရာကုသိုလ်ဖြစ်ပါတယ်အဲ့ဒီဝိဟုဒ္ဒနေတရာကုသိုလ်ဖြစ်ကြမယ်ဆိုမိမိတို့ယိမန်းနေအတိုင်းပဲဘုမဆတဲ့သံဃာမထွက်ဖြစ်ဆွတ်စေတတ်တဲ့ကုသိုလ်နိဗ္ဗာန်ရောက်ကြောင်းကုသိုလ်စစ်ဖြစ်ပါတယ်လို့ဟောရလားအဲ့ဒီတော့သဘောပေါက်ပြီးတော့ဘုမဆတဲ့သံဃာမထွက်ခြင်းရပါတယ်ဆိုရင်သစ္စာသိတဲ့အသည့်အမြဲတမ်းသိနေပါစေဘာကုသိုလ်ပဲဖြစ်ဖြစ်သစ္စာသိတဲ့အသည့်လေးဥသိပြီးတော့ပြုလုပ်ပါသစ္စာသိတဲ့အသည့်မပါဘဲနဲ့ဘာကုသိုလ်မှမပြုတ်ပါနဲ့ကုသိုလ်ပြုတာပြုတာသစ္စာသိတဲ့အသေးကလေးနဲ့ဥသိပြီးတော့သစ္စာသိတဲ့အသေးကလေးနဲ့မွန်မှန်ပြီးတော့သစ္စာသိတဲ့အသေးကလေးနဲ့ပြုတ်ပြင်ပြီးတော့ပြုကြပါအဲဒီလိုပြုကြမယ်ဆိုရင်မိမိတို့ယဉ်မှန်းနေအတိုင်းပဲဝေယောဒနေတိတကုသိုလ်အစစ်ဖြစ်ပါတယ်လို့အဲဒီလိုသဘောပေါက်ပြီးတော့ကဲနိုင်စီလို့ဓာတုခေါ်တော့ကြအောင်စို့ဧကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်များကြည်ကိုနေလသက်ဖွဲ့တင့်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။